Welcome to the Voice of America in Burmese.
Inglanya jema thora shinya shin. CUE America တန်ရဲ2020ခုနှစ်စက်တင်ဘာလ1ရက်နေ့အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုနန်းအောင်နဲ့အတူတင်ပြပေးသွားပါမယ်ရှင်။ကမ္ဘာတလောကိုဗစ် -19 ကူးစက်မှုတွေဆက်လက်ဖြစ်ပွားနေရမှာနိုင်ငံတွေအနေနဲ့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ကျင်နေဆိုရင်ရောဂါကာကွယ်ထိန်းချုပ်ရေးကိုအရင်လှုပ်ဆောင်ဖို့လိုတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ညွှန်ကြားရေးမှူးချုပ် Dr. Tedros Adhanom Ghebreyesus ကပြောပါတယ်နိုင်ငံတွေအနေနဲ့စီးပွားရေးလုပ်ငန်းတွေပုံမှန်ပြန်ပြီးတော့လည်ပတ်ဖို့အတွက်ကအရင်ဆုံးကိုဗစ် -19 ရောဂါကိုထိန်းချုပ်ဖို့နဲ့လူတွေရဲ့အသက်အရွယ်ကိုကယ်တင်နိုင်ဖို့ဦးစားပေးလှုပ်ဆောင်ရမှာဖြစ်တယ်လို့ Dr. Tedros ကတင်းနှာနေတော့က WHO ဌာနချုပ်ရှိတဲ့ Geneva မြို့ Video ကနေတဆင့်ကြည့်ပါပြုလုပ်တဲ့အစည်းအဝေးတစ်ခုမှာပြောကြားခဲ့ပါတယ
် WHO fully supports efforts to reopen economies and societies
စီးပွားရေးနဲ့လူမှုရေးလုပ်ငန်းတွေပြန်ဖွင့်မှာကိုဒဗလျူအိုကအကြီးအဝါထောက်ခံပါကြောင်းကလေးတွေကြောင်းပြန်တက်တာလူတွေလှုပ်ခွင်ပြန်ဝင်တာကိုလည်းညှင်းချင်ပါကြောင်းဒါပေမဲ့ဒါတွေကို NDA ကင်းကင်းလှုပ်ဆောင်ဖို့လိုကြောင်းစီးပွားရေးလုပ်ငန်းတွေပြန်ဖွင့်ဖို့အရေးတကြီးလှုပ်ဆောင်လို့ရင်ယောဂထိန်းချုပ်ရေးနဲ့လူအသက်တွေမထိခိုက်ဖို့ကိုလည်းအလေးထားဆောင်ရွက်ဖို့လိုကြောင်းယောဂကုသပြင်းနေတာကိုအရင်မထိန်းချုပ်ဖဲလုပ်ငန်းတွေကိုပြန်ဖွင့်ရင်ဒေယံရည်နဲ့သာရင်ဆိုင်ရမှာဖြစ်ကြောင်းတကယ့်အခြေအနေကကိုရိုနာဗိုင်းရပ်စ်ကကူးနွယ်တယ်လို့ဗိုင်းရပ်စ်ကြောင့်ရွေးမြွေအသက်ဆုံးရှုံးနိုင်သောဒီအချက်တွေကိုအခုချိန်ထိတန်တရားရှိနေသူတွေလည်းရှိနေကြောင်း WHO အကြီးအကဲကသတိပေးပြောကြားခဲ့ပါတယ်ဒါအပြင်နိုင်ငံတွေအနေနဲ့ COVID-19 ကာကွယ်ဆေးထုတ်လုပ်ဖို့အပြိုင်ဆိုင်ကြိုးပမ်းနေကြတဲ့အပေါ်မှာလည်းအန္တရာယ်ကင်းပြီးထိရောက်တဲ့ဆေးကိုထုတ်လုပ်နိုင်ဖို့အဓိကထားရမှာဖြစ်ကြောင်း WHO ကသတိပေးပြောကြားခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ကတရိတ်ဆန်ကနေလူကိုကူးစက်တာလို့သိပ္ပံပညာရှင်တွေကထောက်ပြပြောဆိုတဲ့နောက်မှာအာရှနိုင်ငံတွေအကြားတော်ရိုင်းတရိတ်ဆန်မောင်းခိုရောင်းရဲဖောက်ကားမှုကိုပိတ်ပင်ဖို့ကြိုးစားတဲ့အထက်ဗီယက်နမ်နိုင်ငံလည်းပါဝင်ခဲ့ပါတယ်။ဒီနှစ်ပထမနှစ်ဝက်မှာဗီယက်နမ်နိုင်ငံနဲ့မောင်းခိုရောင်းဝယ်နေတဲ့တော်ရိုင်းတရိတ်ဆန်တွေကိုဖမ်းဆီးမှုက6800ကိုင်နှုန်းအထိမြင့်တက်ခဲ့ပါတယ်။2015ခုနှစ်က2019ခုနှစ်အထိ8800ကိုင်နှုန်းဝန်းကျင်မှသာရှိခဲ့ရပါ။ဗီယက်နမ်အပါအဝင်အရှိတောင်အာရှနိုင်ငံတွေကနေလင်းလို့နဲ့တင်းခွေချက်လို့တော်ရိုင်းတရိတ်ဆန်တွေကိုတရုတ်နိုင်ငံကိုတင်ပို့နေရလဲဖြစ်ပါတယ်။မက္ကဆီကိုနိုင်ငံမှာတာဝန်ထမ်းဆောင်ခဲ့တဲ့အရင်သမ္မတဟောင်းတွေကိုအာဂရီလိုက်စားမှုနဲ့ဆွဲချက်တင်ရင်မတင်ရင်ဆန္ဒခံယူပွဲတရားလုပ်တင်မတဲ့လက်မှတ်ရေးထိုးပန်ကြားလှော်လှူရှားမှုတစ်ခုကိုစတင်တော့မှာဖြစ်ပါတယ်။လက်ရှိသမ္မတအန်ဒရစ်မန်နျူအယ်လိုပက်စ်အိုဘရာဒိုကအရင်သမ္မတဟောင်းတွေကိုအာဂရီလိုက်စားတယ်လို့စွပ်စွဲထားတာပါ။ဒါကြောင့်သူကသမရဟောင်းတွေကိုတရားစွဲတင်မတင်အဆုံးဖြတ်ပြီးမြေပြည်သူဆန္ဒခံယူပွဲတရက်ကိုရှင်းနေဇွန်လမှာလုပ်မယ်လို့တင်းလင်းလာနေကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။အရင်ဦးဆုံးအနေနဲ့အဲ့ဒီပြည်သူဆန္ဒခံယူပွဲကိုလုပ်တင်မလုပ်တင်လက်မှတ်ရေးထိုးပန်ကြားလှော်လှူရှားမှုကိုမကြခင်စတင်မှာဖြစ်ပါတယ်။ဝိပန်သူတွေကတော့လက်ရှိသမရလိုပက်စ်အိုဘရာဒိုဟာအကြမ်းဖက်ရာဇဝတ်မှုတွေနှိမ်နှင်းရမှာနဲ့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုကိစ္စတွေကိုမှားမှားရင်းရင်းကင်တွယ်နေတာကိုအာရုံလွှဲပစ်ဖို့အတွက်သမရဟောင်းတွေဖြစ်တဲ့ Enrique Peña Nieto နဲ့ Felipe Calendro တို့ကိုတရားစွဲဖို့ကြိုးစားနေရလို့ပြောပါတယ်။နိုင်ငံပိုင် Pemex Oil Union Company အမှုဆောင်အရာရှိချုပ်ဟောင်းဖြစ်သူ Emilio Lozoya ကမက္ကဆီကိုသမရဟောင်းနှစ်ဦးဟာလက်ပီးလက်ယင်မှုတွေမှာပါဝင်ခဲ့လို့ဆွဆွဲပြောကြားထားပါတယ်။အင်းမီလီလူဆိုရကိုရင်ကတော့လက်ပီးလက်ယင်မှုနဲ့ငွေကြေးခေါ်ဝါချမှုဆိုင်ရာဆွဆွဲချက်တင်တဲ့တရားရင်ဆိုင်နေရပါတယ်ရှင်။ဗင်နီဇွဲလားသမရနီကိုလက်စ်မာဒူရိုကနိုင်ငံရေးအကျဉ်းသားတရားချုပ်ကိုလူငင်းချမ်းသာခွင့်ပေးလိုက်တဲ့အတွက်ဗင်နီဇွဲလားအတိုက်ခံကောင်းဆောင်ဟွန်ဂွိုက်ဒိုရဲ့ဝန်ထမ်းအကြီးအကဲရိုဘတ်တိုမိုရဲရိုမြို့တော်ကာရာကတ်အကျဉ်းဆောင်ကနေပြန်ပြီးတော့လွတ်မြောက်လာပါတယ်။အခုလုံရဲ့အပေါ်မှာအမျိုးသားပြန်လည်တင့်မြင့်ရေးလုပ်ငန်းစဉ်တွေပေါ်အစိုးရကအလေးနဲ့သဘောထားကြောင်းနဲ့နိုင်ငံရေးပြည်ထနာတွေကိုငင်းငင်းချင်းချင်းနဲ့ရွေးကောက်ပွဲနီလန်းရာဖြည့်ရှင်းနိုင်မှုရည်ရွယ်ကြောင်းဗင်နီဇွဲလားဆက်သွယ်ရေးဝန်ကြီးဂျော့ချ်ရိုဒရီဂက်စ်ကပြောပါတယ်အခုလူငယ်ချမ်းသာခွင့်နဲ့ပြန်လွတ်လာတဲ့နိုင်ငံရေးအကျဉ်းသားတွေတဲ့ဗင်နီဇွဲလားမှာတက်တန်းအရှိကြဆုံးပါတီဖြစ်တဲ့ Democratic Action Party ခေါင်းဆောင် Henry Ramos Olaf နဲ့တခြားထင်ရှားတဲ့နိုင်ငံရေးသမားတွေအတိုက်ခံဥပဒေပြုအမတ်တွေလည်းပါဝင်ပါတယ်။ဒါပြင်နေအကြေကျုံးနဲ့ဖန်ဆီးထားသူဥပဒေပြုအမတ် Juan Roques ကိုလည်းပြန်ပြီးလွှတ်ပေးခဲ့ရပါ
ဒ VOA American တန်ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဦးဝမှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါတယ
်။ဒီမှာကတော့နင်္ဂလာပါ။သတင်းတွေကိုဆက်ပြီးတော့တင်ပြသွားမှာပါ။တရုတ်ဝင်လက်ပတ်ခီးစဉ်နဲ့မြန်မာနိုင်ငံကိုရောက်ရှိနေတဲ့တရုတ်ကွန်မြူနတီပါတီဗဟိုကော်မတီနိုင်ငံရေးဘျူရိုအဖွဲ့ဝင်လက်ဖြင့်တရုတ်ကွန်မြူနတီပါတီဗဟိုကော်မတီပြည်ပရေးရာလုပ်ငန်းကော်မရှင်ရုံးဥက္ကဋ္ဌမစ္စတာယန်ဂျီချီဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့နေပြည်တော်မှဒီကနေ့တွေ့ဆုံပါတယ်။နိုင်ငံတကာခီးစဉ်တစိ့တပိုင်းအဖြစ်နဲ့မြန်မာနိုင်ငံကိုရောက်ရှိနေတဲ့မစ္စတာဂျီချီရဲ့အစီအစဉ်အသေးစိတ်ကိုတော့တရုတ်ဝင်သတင်းထုတ်ပြန်တာမျိုးမရှိသေးပါဘူး။မြန်မာ၊စပိန်နဲ့ဂရိနိုင်ငံတွေကိုစက်တင်ဘာလ၃ရက်နေ့ကနေ၄ရက်နေ့ထိမစ္စတာယန်ဂျီချီသွားရောက်မယ်လို့တော့မြန်မာနိုင်ငံဆိုင်ရာသတင်းဥက္ကဋ္ဌကဩဂုတ်လ31ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတကြော့ပြန်ဖြစ်ပွားနေတယ်လို့ရွေးကောက်ပွဲကျင်းပဖို့လပိုင်းလောက်သာလိုတဲ့အချိန်လာရောက်တဲ့တရုတ်ထိပ်တန်းသံတမန်ရဲ့ခီးစင်မှာတော့ကပေးတာပြန်လဲဒူတောင်ရင်းတဲ့ဒေတာရင်းကိစ္စတွေကိုအထူးကအယုံဆိုင်ဆွေးနွေးနိုင်ရရှိတယ်လို့ကြွမ်းကျင်သူတွေကခန့်မှန်းထားပါတယ်မြန်မာနိုင်ငံမှာရပ်ပိုင်းတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမြန်မြန်ဆန်ဆန်ပြန့်နှံ့လာတဲ့အတွက်စက်တင်ဘာလ၃ရက်နေ့ခင်းပိုင်းအထိပိုကူးခွင့်ရသူ1000ဝန်းကျင်ထိရှိလာပါတယ်ကျန်းမာရေးနဲ့အာဇာဝန်ကြီးဌာနရဲ့စက်တင်ဘာလ၃ရက်နေ့နေ့လယ်တနာရီထုတ်ပြန်ချက်အရကိုဗစ် -19 ကူးစက်ခံရသူလူတရာထပ်ပြီးတော့တွေ့ရှိခဲ့တာကြောင့်မြန်မာနိုင်ငံမှာပိုကူးခံရသူစုစုပေါင်း889ယောက်ရှိပါတယ်။ဩဂုတ်လ31ရက်နေ့ကတက်ခွဲနမူနာပေါင်း2152ခုကိုစစ်ဆေးခဲ့တာမှာနောက်ဆုံးပိုကူးခံရသူ100ကိုတွေ့ရှိခဲ့တာပါ။ခုတိုတဲ့ပုဂ္ဂိုလ်ခံရသူတွေကတော့ရခိုင်ပြည်နယ်နဲ့ရန်ကုန်ကအများစုဖြစ်ပြီးယောဂအတီးပြုလူနာတွေနဲ့ထိတွေ့မှုမရှိသူတွေပြိပခီတော်ရာဇဝင်မရှိသူတွေလည်းပါဝင်နေပါတယ်။ပိုးတွေ့ထားသူတွေကတော့အသက်3လသားအရွယ်ကနေအသက်60ကျော်ကြားအသက်အရွယ်အမျိုးမျိုးပါဝင်ပါတယ်။နိုင်ငံတွင်ခုလိုကူးစက်မှုတွေမြင့်မားနေတာကြောင့်ပြည်သူတွေအနေနဲ့ပေါ့ပေါ့ဆဆမနေကြဖို့လူစုလူဝေးရှိတဲ့နေရာတွေကိုမလိုအပ်ဘဲလုံးဝမသွားဖို့လူချင်းချင်းခက်ခွာနေကြဖို့လူများနဲ့ဆိုင်တဲ့နေရာတွေမှာနှာခေါင်းစီတက်ဆင်ဖို့နဲ့လက်ကိုမကြာခဏဆေးဖို့ကျန်းမာရေးနဲ့အာဇာဝန်ကြီးဌာနကတိုက်တွန်းထားပါတယ်။ရှန်ကောင်ကက်သလစ်ခရစ်ယာန်ဂိုင်းချုပ်ဆရာတော်ကြီးကာဒီနယ်ချားလ်စ်မောင်ဘိုကနိုဝင်ဘာရွေးကောက်ပွဲမှာနိုင်ငံသားတိုင်းရဲ့တာဝန်အဖြစ်မပြတ်မကွက်မဲပေးကြဖို့မြန်မာပြည်သူတွေကိုတိုက်တွန်းလိုက်ပါတယ်။နိုင်ငံရေးအခြေအနေပေါ်အားမရတာကြောင့်မဲသွားမထည့်ဘူးဆိုပြီးပြောဆိုမှုတွေများပြားလာချိန်မှာပဲအခုလိုကြေညာချက်ထုတ်ပြီးတော့ရွေးကောက်ပွဲမှာလူလူတက်တက်ကြွကြွပါဝင်တာဟာဒီမိုကရေစီလမ်းစဉ်အတွက်အရေးကြီးတယ်လို့ခရစ်ယာန်ဂိုင်းချုပ်ဆရာတော်ကြီးကပြောဆိုထားပါတယ်။ဒီမိုကရေစီစနစ်ဟာအာဏာသူတွေထိခိုက်လွယ်သူတွေအတွက်အထောက်အကူဖြစ်စေတယ်လို့လဲစက်တင်ဘာ၃ရက်နေ့နေ့စဉ်နဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပြည်တွင်းပဋိပက္ခတွေကြောင့်ထိခိုက်နေရတဲ့မြန်မာငြိမ်းချမ်းရေးအတွက်တစ်ခုတည်းသောမျှော်လင့်ချက်ဖြစ်တဲ့ဒီမိုကရေစီစနစ်ရှင်သန်ဖွံ့ဖြိုးအောင်မဲ့ပေးကြပါလို့လဲကြေညာချက်မှာဖော်ပြထားပါတယ်။ကာဒီနယ်ချားလ်စ်မောင်ဘိုရဲ့တိုက်တွန်းချက်တွေထဲမှာနိုင်ငံတရံစာရတွေကိုမတရားလှုပ်ယူချဲလဲနေသူတွေကိုမဲမပေးမိစေဖို့အမုံတရားပြန်ပွားအောင်လုပ်ပြီးတော့နိုင်ငံအပေါ်ချဲလဲအမျက်ထုတ်နေသူတွေကိုဖယ်ရှားပစ်ဖို့ပြည်ရင်းခရိုနီတွေနဲ့ပူးပေါင်းပြီးတော့မြန်မာနိုင်ငံကိုကုတ်သွေးဆိုအမျက်ထုတ်နေသူတွေကိုမဲမပေးမိစေဖို့လူဆွမ်းအားဖွံ့ဖြိုးတိုးတက်ရေးပြည်ပြန်အောင်ဖော်ဆောင်နိုင်မဲ့ကိုယ်စားလှယ်လောင်းတွေကိုမဲပေးဖို့လည်းကြေညာချက်မှာအလေးပေးတိုက်တွန်းထားပါတယ်ကြအပြင်ညံရည်ပြေဝပြီးတော့ရိုးသားဖြောင်းမှသူတွေပြည်သူတွေကိုအလုတ်ချွေးပြုခြင်းနဲ့ကိုယ်စားလှယ်လောင်းတွေကိုမဲပေးကြပါလို့လည်းတိုက်တွန်းထားပါတယ်။စစ်မှန်တဲ့နိုင်ငံရေးစီးပွားရေးဖက်ဒရယ်လမ်းစဉ်ပေါ်ပေါက်ရေးလှုပ်ရှားရင်အသက်ပေးသွားတဲ့အမျိုးသားကောင်းဆောင်ကြီးဘိုချုပ်အောင်ဆန်းရဲ့မျိုးမချက်တွေကိုအကောင့်ထဲဖော်ပြနိုင်မဲ့သူကိုရွေးချယ်မဲပေးကြပါလို့အင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ထုတ်ပြန်တဲ့ကြေညာချက်ဒီကုံမှာတိုက်တွန်းထားပါတယ်။ကမ္ဘာဘက်ထရီဈေးကွက်ကိုလွှမ်းမိုးထားတဲ့တရုတ်နိုင်ငံကဘက်ထရီအမျိုးအစားတစ်တွေကိုထုတ်လုပ်လိုက်ပါတယ်။ကျန်းထွက်လောင်းစားတွေကိုအားကိုးစရာမလိုပဲစွန့်အားတွေရနိုင်မဲ့ဘက်ထရီတွေထုတ်လုပ်ဖို့တရုတ်ကနှစ်တွင်တဲ့အချိန်ပြင်ဆင်လာတာပါ။တရုတ်ရဲ့အမျိုးသားသစ်ဘက်ထရီဟာလျှက်စစ်ကားတွေအတွက်မရှိမဖြစ်အရေးပါတယ်လို့လက်ကင်ဖုန်းတွေနဲ့ laptop ကွန်ပျူတာတွေလိုတကူရေးသုံးလျှက်စစ်ပစ္စည်းတွေအတွက်လည်းအလွန်အရေးပါပါတယ်။ Bloomberg New Energy Finance ရဲ့2019အားလုံးကခီးတဲ့တင်အားလုံးရဲ့တဝက်ကျော်မှာလျှက်စစ်အားတွေကိုပဲအသုံးပြုကြတော့မယ်လို့စွန့်ရင်ရေးကြွမ်းကျင်သူတွေကခန့်မှန်းထားပါတယ်။အဲ့ဒီကာလလောက်မှာအမေရိကန်ဥရောပနဲ့တရုတ်နိုင်ငံထုတ်ပေါက်ပါတဲ့ကုန်သင်းရင်တွေမှာလည်းတွင်းထွက်လောင်းစာအစားလျှက်စစ်တအားနဲ့ပြည့်စွဲလိမ့်မယ်လို့လည်းအစိုးရခန်းစားကခန့်မှန်းထားပါတယ်။လက်ရှိအနေအထားအရတရုတ်နိုင်ငံထုတ်ဘက်ထရီဒီကိုရာအများစုအသုံးပြုမဲ့ပုံလဲရှိပါတယ်။အဲ့ဒီဘက်ထရီအများစုကိုတော့လျှက်စစ်စွန့်အင်ပို့ပြီးတော့တိုးလောင်နိုင်တဲ့ပေါက်ပါတဲ့လီသီယမ်ဒက်စင်တွေပါဝင်မှာပါ။အမေရိကန်နဲ့တရုတ်နိုင်ငံကြားညံ့နှုံးမြန် 5G ဆက်သွယ်ရေးနှီးပညာနဲ့ပတ်သက်ပြီးတော့မပြေမလည်ဖြစ်နေချိန်မှာကမ္ဘာဘက်ထရီဈေးကွက်ကအရေးကြီးတဲ့ကိစ္စဖြစ်မလာသေးပါဘူး။ဒါပေမဲ့လည်းအမေရိကန်မကားတွေမှာတွင်ထက်လောင်းစာစီတွေကနေလျှက်စစ်တအားဖက်ပြောင်းသုံးလာမယ်ဆိုရင်တော့ဘက်ထရီဈေးကွက်ကလည်းအရေးကြီးတဲ့အကြောင်းအရာတစ်ခုဖြစ်လာမယ်ပုံရှိပါတယ်။ အာရှအစုရှယ်ယာဈေးကွက်တွေအင်္ဂါနေ့မှာအတက်အကျမငြိမ်ဖြစ်နေပါတယ်။ဂျပန်တိုကျိုနီကေအညွန်ကိန်းကမဆိုစလောက်ဈေးကျပြီးတော့ပိတ်သွားပါတယ်။ဩစတြေးလျဆစ်ဒနီ S&P ASX အညွန်ကိန်းက 1.9 ရာခိုင်နှုန်းကျခဲ့တယ်လို့တောင်ကိုရီးယားဆိုလ်ကုပ္စီအစုရှယ်ယာတွေကတော့တက်ရာခိုင်နှုန်းအတက်နဲ့ဈေးပိတ်ပါတယ်။တရုတ်တိုင်ပေ TSEC အညွန်ကိန်းကတော့ 3.8 ရာခိုင်နှုန်းဈေးတက်ခဲ့တာပါ။ဟောင်ကောင်ဟန်ဆင်အစုရှယ်ယာဈေးကတော့မဆိုစလောက်ဈေးတက်ပြီးရှန်ဟိုင်းကွန်ပိုစစ်ကလည်း 3.3 ရာခိုင်နှုန်းအတက်ပြခဲ့ပါတယ်။အမေရိကန်ခရုဒ်ယန်ဈေးကတော့ 1.3 ရာခိုင်နှုန်းတက်လာပြီးတစ်စီကို 43.38 ဒေါ်လာရှိပါတယ်။နိုင်ငံတကာစံဖြစ်တဲ့ Brent ယန်ဈေးကတော့ဈေးငြိမ်နေပြီးတပေပါကို 45.38 ဒေါ်လာနဲ့ရောင်းဝယ်နေပါတယ်။ဒီကနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင်။ခုတော့ပြည်တွင်းသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်တင်ဆက်နေကြကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားမှာပါ
။ကြားပြည်နယ်ဝန်ကြီးချုပ်ဟာလုံပိုင်ခွင်းကိုအလွဲသုံးစားလုပ်ခဲ့ရဆိုရဲဆွဆွဲချက်ကိုပြည်နယ်သို့တော်ကဒီကနေ့မဲခွဲဆုံးဖြတ်အတည်ပြုလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်တပ်ပါ။ကြရပြည်နယ်ဝန်ကြီးချုပ်ဦးအေဖောင်းရှိုးဟာတောင်ယူစင်ကာလမှာလုံပိုင်ခွင်းကိုအလွဲသုံးစားလုပ်ခဲ့ကြောင်းစုံလန်းစစ်စေးရေးအဖွဲ့ရဲ့တွေ့ရှိချက်ကိုဒီကနေ့ပြည်နယ်လွှတ်တော်မှာမဲခွဲဆုံးဖြတ်ရမှာအများစုကလက်ခံခဲ့တဲ့အတွက်လွှတ်တော်ကအတည်ပြုလိုက်ပါတယ်။နောက်ဆုံးအဆင့်အနေနဲ့ကြရပြည်နယ်လွှတ်တော်ဥက္ကဋ္ဌကနိုင်ငံတော်သမ္မတစီဒီဆုံးဖြတ်ချက်ကိုပို့ပေးရမှာဖြစ်ပြီးဝန်ကြီးချုပ်မှာအပြစ်ရှိမရှိဆိုတာသမ္မတကဆုံးဖြတ်ဖို့သာကြံတော့ကြောင်းလွှတ်တော်စုံလန်းစစ်စေးရေးအဖွဲ့ဥက္ကဋ္ဌခူတဲရယ်က VOA ကိုပြောပါတယ်။
ဆရာဒီနေ့လွတ်တော်ထဲမှာမဲခွဲချုပ်ဖြတ်လာတော့သူစုံစမ်းစစ်ဆေးအဖွဲ့ရဲ့အစီအခါသာသူရှိချက်ကိုသိပြီးတော့မှဆွဆွဲပြစ်တင်တဲ့အကြောင်းအရာကိုခုလည်းဒါလွတ်တော်အများစုကလက်ခတယ်ထောက်ခတဲ့အခါကျတော့ဒါလွတ်တော်ဥပဒေနဲ့ဒီမှာဒါသူ့တာကိုဖြစ်သွားမယ်။ဒါသမရစီတို့ဟာပြီးတော့မှအစီအခါသာပြေပေါ်မှာဖြစ်ပါလိမ့်မယ
်။ဝန်ကြီးချုပ်ဦးအေဖောင်းရှိုးကတော့လွတ်တော်ရဲ့ဆုံးဖြတ်ချက်အပေါ်မှတ်ချက်ပေးဖို့မရှိကြောင်းပြောပါတယ်။
လွတ်တော်ရဲ့တာဆုံးဖြတ်ချက်ကတော့သူရဲ့တစ်သက်သက်ဆုံးဖြတ်ချက်ပဲ။ဒါပြောကြတော့မလို့ကြည့်ကြည့်ရပါပဲ။ဒီကမလည်းမကြည့်ကြတော့ဥယျာဉ်လမ်းကြောင်းနဲ့အညီမမှန်မကန်ဆက်လက်ဆောင်ရဖို့ပဲရှိမှာပေါ့
။ဝန်ကြီးချုပ်အပေါ်ဆွဆွဲချက်ဒီမှာနိုင်ငံပိုင်ဆက်ရန်တရားငှားရမ်းကငွေကိုသူ့ရဲ့ကိုယ်ပိုင်ဗန်စင်းရင်းနဲ့ထည့်သွင်းထားရတဲ့ကိစ္စ၊ကြားပြည်နယ်ပွဲတော်ကျင်းပရာနေရာကိုနောက်ထပ်6.24ဧကတိုးချက်ဖို့အဆိုအောင်ထားပေမယ့်အကောင့်တွေမဖော်ခဲ့ရပြီးပါဝင်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေအခန်းကပုံမှန်263အရဆိုရင်ပြည်내ဝန်ကြီးချုပ်တယောက်ကိုနိုင်ငံတော်တက်ဆာဖောက်တာဖွဲ့စည်းပုံဥပဒေကိုကျူးလွန်တာအချင်းသိက္ခာပြတ်တာဝန်ကြီးချုပ်ရဲ့အရေးအချင်းပြတ်တာနဲ့တာဝန်ကိုမကျေပွန်တာဒီ၅ခုနဲ့ဆွဲချက်တင်နိုင်တယ်လို့ပြဋ္ဌာန်းတာပါတယ်။ကြားပြည်내အတွင်းတပ်ထုတန်းစင်ဆက်ယုံတိဆောက်တဲ့ကိစ္စတိုင်းရင်းသားစပီးယဉ်ကျေးမှုအဖွဲ့တွေကိုငွေကြေးထောက်ပံ့တဲ့ကိစ္စအများပြည်သူပိုင်တန်းညံမှာဗိုလ်ချုပ်ကြီးရုပ်တိဆောက်တဲ့ကိစ္စဒါတွေကိုလည်းစုံလမ်းပေးဖို့ရပ်ပတ်အဖွဲ့အစည်း23ခုကလွှတ်တော်ကိုတောင်းဆိုထားပါတယ်။ဝန်ကြီးချုပ်ရဲ့ဆောင်ရွက်ချက်ဒီအပေါ်စုံလမ်းဖော်ထုတ်အရေးယူဖို့ဆုံရှားရမှာပါဝင်ခဲ့တဲ့ကရမျိုးဆက်သက်လူငယ်အဖွဲ့ဥက္ကဋ္ဌခွန်ဘာနက်စ်ကတော့လွှတ်တော်ရဲ့ဆုံးဖြတ်ချက်အပေါ်အခုလိုပြောပါတယ်
။ဒီလွှတ်တော်မှ20ဦးမှာအဆက်6ဦးကတော့သဘောတူတယ်ပေါ့နော်။ဒီအချက်နဲ့ချက်ပေါ့ကျတို့မရှင်းမလဲစစ်နေတဲ့ကျတို့ပြည်သူတွေတောင်းမှာမေကွန်ထုတ်မှုများနေတဲ့ကျွန်တော်တို့တောင်းဆိုထားတဲ့အချက်ကတော့ပါမလားမပါဘူးလားဆိုတာကတော့မသိရသေးဘူးပေါ့နော်
ဝန်ကြီးချုပ်ပေါ်ဆွဆွဲတဲ့အဆိုကိုတော့ကြားပြည်နယ်သွတ်တော်ကိုယ်စားလှယ်၄ပုံ၃ပုံကဩဂုတ်လထဲမှာပဲလက်မှတ်ထိုးတင်သွင်းခဲ့ရပါအဲ့ဒီနောက်ဩဂုတ်လလယ်မှာပဲသွတ်တော်ဥက္ကဋ္ဌကစုံလန်းစစ်ဆေးရေးအဖွဲ့ကိုဖွဲ့စည်းပြီးတရင်နှစ်ဖက်ကြားစုံလန်းစစ်ဆေးအစီရင်ခံခဲ့တာဖြစ်ပါတယ်ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့ထားတာပ
ါမြန်မာနိုင်ငံမှာကိုဗစ်တာရောဂါကူးစက်မှုတွေတိုးလာနေတဲ့အချိန်ဒုတိယအများဆုံးဖြစ်လာတဲ့ရန်ကုန်တိုင်းအတွင်းကူးစက်မှုအန္တရာယ်ကိုကာကွယ်ထိန်းချုပ်ဖို့ကြိုးစားနေပေမယ့်စိန်ခေါ်မှုတွေလည်းရှိနေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါမကြသေးခင်သတင်းပတ်တွေကဆလို့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရုတ်တရက်တိုးလာတဲ့အချိန်မှာရခိုင်ပြည်နယ်ပြည်ရင်ရန်ကုန်တိုင်းကဒုတိယအများဆုံးဖြစ်လာပါတယ်ကျမရင်းနဲ့အောက်ဇာဝင်ကြီးဌာနရဲ့ထုတ်ပြန်ချက်တွေအရရန်ကုန်တိုင်းတွင်ပိုးရိပ်လူနာတွေထဲမှာပြည်ပကပြလာသူတွေရှိသလိုတကြောပြန်ပြည်တွင်ကူးစက်မှုစတင်ရာစစ်တွေကိုတွားရောက်ခဲ့မှုတွေခီးတွားရာဆိုရင်ရှိသူတွေအတီးပြုလူနာနဲ့ထိတွေ့ခဲ့လို့တစ်ဆင့်ကူးစက်ခံရသူတွေအပြင်ဒါကနေကူးစက်ခံရမှန်းမသိတဲ့သူတွေပါတွေ့နေရတာပါဒီလိုအခြေအနေမျိုးမှာအများပြည်သူတွားလာရေးလုပ်ငန်းတွေကနေတစ်ဆင့်ကူးစက်မှာကိုကာဝယ်ဖို့လူနေရာချောင်းနေစဉ်ခီးတဲ့တသိန်းဝန်းကျင်လောက်သုံးဆွဲနေတဲ့ YBS ရင်းနှီးတွေမှာ Chutin Kawi, Naja Chabine, and Yisawapo, Chuban, Ebime, Saint Homu, the Shinilu, Yango Nanki Dati, then Pusawi, Chicha Kukemu, Anabai, Wayati, Ye, Trevor, Dream, Ula, Angap Yawari.
O Alu, Ule, General Rubega, Nunyo, Midaya Kanyanaga, Suja, Distending Gisava, Gigala Huma, Manaba, Yuzin, Yuga, Jade, Dali Bomaro, General Rule, Nainemia, Yinia, Go. ละติชุซุยเจนเราซะซะยินลีลาเดอนีเนะนะซีตั่วลွတ်ดาดิเจนเราลุเกตุเรกะจะอะเลกงมาตั้วพี่รอเป้ยหนีพี่รอชีอ่ะคี้เดเรียติมัดไตมาลูรีสู้พี่รออะจาอี้ซ้องอะเดอะผิดดิผิดดอตะเพ่มาหุตะลูรูเนหุตะเพ่มาตั้วคี้ไก่เปียนยอไอ้ลูรีผิดดอติซุเซดิสแตนซิ่งอะบายงูรอดาไหนเนเมียยินนีบอมานีอะอะเจวนนี่ชิยิงไลนาพี่รอซีเนบี้จาบาลู ကျွန်တော်လည်းမေတ္တာရခံပါတယ်နောက်တစ်ချက်ကမတ်တီအပြည့်မနေတတ်ခြင်းဖြင့်မိမိကိုယ်လည်းကာဝယ်ပြီးပါနောက်မိမိရဲ့ပတ်ဝန်းကျင်ကိုလည်းကာဝယ်ပြီးပါလို့ကျွန်တော်အနေနဲ့မေတ္တာရခံပြီးတော့ပန်ကြားလိုပါတယ်ဗျထထုံးလူနာတတရားတွေမှာရန်ကုန်တိုင်းအတွင်းကူးစက်ခံရသူပေါင်း50ခုနှစ်ဦးရှိနေတာပါအဲ့ဒီထဲမှာဆေးရုံလိုသားနဲ့အချိန်ကလူရန်စအများဆုံးနေထိုင်ရနိုင်နာရမြို့နယ်ကနှစ်ဦးလဲပါဝ
ချက်တွေကိုအားလုံးလိုက်နာကြဖို့လဲကျန်းမာရေးပညာရှင်တွေကတိုက်တွန်းနေကြပါတယ်ကိုဗစ်တိုက်ခိုက်ရမှာစေတနာဝင်အဖြစ်ဆောင်ရွက်ပေးနေတဲ့ဒေါက်တာနိုင်မင်းထွတ်ကတော့ယောဂကုသမှုအန္တရာယ်ကိုကာကွယ်ဖို့ကျန်းမာရေးဆိုင်ရာညွှန်ကြားချက်တွေကိုလိုက်နာဖို့သတိပေးနေပါတယ
်ကျွန်တော်အနေနဲ့လိုင်းသားရမှာနေတဲ့ဒီတယောက်အနေနဲ့ရောဆရာဝန်တယောက်အနေနဲ့ရောသိမှုတာဆိုတော့ဒီလိုင်းသားရကျွန်တော်အောက်မြေမှာပြီးတဲ့အဝင်ထွက်နေရာပဲပေါ့နော်အရာဝီအဲဒီလိုဘုံထွက်နေရာဖြစ်တဲ့အတွက်ကြောင့်ဒီနေရာကိုပို့ပြီးတော့ view site ဆီတင်တယ်နောက်ပြီးတော့ဒီလူတွေအားလုံးကလည်းပူပေါင်းပါဝင်နေတယ်ဘယ်လိုပူပေါင်းပါဝင်နေတယ်ဆိုတော့ကိုရဲ့ဆွေမျိုးပဲဖြစ်ဖြစ်တကယ်ကြီးမဖြစ်ဖြစ်မဖြစ်တော့ပါမှုလေးဆိုပြီးတော့ဟိုအိမ်မှာလက်ခံထားတာပြီးခံထားတာမျိုးမဟုတ်ခဲ့နဲ့အဲဘေးကနေပဲလာလာတက်ဆိုင်ရာအုပ်ချုပ်ရေးဘူးတက်ဆိုင်ရာဒေသန္တရစီကံတက်ဆိုင်ရာဆရာဝန်တွေကိုအကြောင်းကြားပြီးတော့ quarantine ဝင်စီခြင်းနဲ့ဘာလို့လဲဆိုတော့ကျွန်တော်မျက်စိနဲ့မြင်ရတာမဟုတ်ဘူးလေရနေကစင်ကူးဆက်တဲ့ယောဂဖြစ်တဲ့အတွက်ကြောင့်မလို့ဟိုဘယ်သူမှဘယ်သူတွေကိုကူးဆက်ခံရနိုင်လဲဆိုလူတိုင်းကကူးဆက်ခံရနိုင်တယ်ဒါကြောင့်မလို့လူတိုင်းကအကုန်လုံးပူးပေါင်းပါဝင်ဆောင်ကြပါလေဟုတ်
အင်္ဂါနေ့မနက်ပိုင်းကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ်တက်ခွဲအတည်ပြုလူနာ889ဦးရှိနေပြီးအများစုကတော့ရခိုင်ပြည်နယ်မှာပါ။ပြည်တွင်းကူးစက်မှုစတင်ခဲ့တဲ့ရခိုင်ပြည်နယ်မှာတော့မလို့အဲ့ရင်အိမ်ပြန်မထွက်ဖို့နဲ့ခီးသွားလာမှုတွေကိုလည်းကန့်သတ်ထားပါတယ်ရှင်။ချစ်ပါကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာတီလက်ဆောင်ကဏ္ဍမှာသတင်းချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုထွေးဆောင်နေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာယူတာဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတစ်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါရဲ့နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးပတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါလိမ့်။တော်ဆင်းနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်။တပ်ပင်းနဲ့စစ်တိုင်တိတ်နေတဲ့ရခိုင်ပြည်နယ်မှာတပ်မတော်ရဲစစ်ဆင်ရေးတဲ့အတွင်းဒေသခံတွေဖမ်းဆီးခံနေရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တန်နိုင်ပါ။ရခိုင်ပြည်နယ်မှာကိုဗစ်ကပ်ရောဂါကြုံနေရရှိမှာပဲစစ်ရေးတင်းမာမှုတွေကြုံနေရသလိုဒေသခံရဲသားတွေဖမ်းဆီးစစ်ဆေးခံရတာထိခိုက်ပေဆုံးတာတွေရှိနေတယ်လို့လွှတ်တော်ကိုယ်စားလှယ်တွေနဲ့ကိုယ်တိုင်ကြုံရသူတွေကပြောပါတယ်။မနေ့တုန်းကလည်းကြောက်တော်မြို့နယ်တာစီကြီးပေါ်မှာလုံချင်ရေးတပ်ဖွဲ့ဝင်တွေကဒေသခံတချို့ကိုခေါ်ဆောင်တော့တယ်လို့ရွာသားတဦးလေးတနတ်တိမှန်တေဆုံးတော့တယ်လို့ဒေသခံတွေကအကြောင်းကြားဖေးကြောင်းကြောက်တော်မြို့နယ်ပြည်သူ့လွှတ်တော်မှဦးထွန်းဝင်းကပြောပါတယ်
ဟုတ်ကဲ့ကျွန်တော်တို့ကတော့မနေ့က9နာရီနောက်မှာပေါ့မနေ့က9နာရီနောက်မှာကျွန်တော်တို့အသက်ပြေးရပါတယ်အမိတ်ဆွေတို့လည်းဆက်လာတာပေါ့ဒီလိုအချိန်မျိုးဖြစ်နေတယ်ဟောຢာတွေရဲ့စကြောင်းတွေရောက်နေတယ်ပေါ်တာဆက်ကြသေးတာလည်းရှိတယ်အဲဆိုပြီးတော့ကြားတယ်အဲဒီရပါတချို့ကိုလည်းပေါ်ပြီးတော့မှဒီသူ့ဖားတယ်ဆိုတာလေးတွေပေါ့ဒါကလေးတွေလည်းကြားတယ်။ဟောပြီးတော့ဟိုစိတ်မကြိုက်ခင်တော့မှပဲနောက်ထပ်ဆက်လာတယ်။တယောက်ဒါကြည့်ကြည့်ပြီးတော့တယောက်
ตัวอะไรสมมุติมาจากนั้นรู้จักเออแล้วที่ที่ก็จะนั้นรู้จักเลยมันได้ตั้งยาเลยแต่ไอ้ยาตัวนี้มันเจ้าหน้าที่ก็ไม่ได้ยาเลยเจ้าหน้าที่ก็ไม่ได้ยาเลยช่วยไม่ได้ยาเราแต่งเสร็จจับมาตั้งแต่สิ่งที่เขาส่งตัวดูเดือดด้วยแต่สัญญาไม่ได้รู้วันนี้ส่วนใหญ่ยาเดือดรู้เลยที่ตั้งแข่งด้วยกับยาบาร์เดที่ตั้งแข่งด้วยชูการ์ดส่วนใหญ่จะจังเต็งช่องที่ยาเดือดรู้เลยกูได้ตัวเขียนตัดสินใจว่าตัดอุกาจับบาร์เดเมื่อมาจากมือว ya ya he ma ji le o lu de khle le o ko wa sa mi ma le a ta ji o le ya ma ja bo lu mo te ya bi o phat ko do le kino mi le kino le mi le ya le kino le no si no ko do la mi no kino wa le o ni ni chao bi lo phat ma da bo no
ဒေသခံတွေကိုလုံခြုံရေးတာဖွဲ့ဝင်တွေကဖမ်းဆီးခေါ်ဆောင်တော့တယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့တမ်တော်သတင်းမှန်ပြန်ကြားရေးဖွဲ့တာဝန်ရှိသူတွေကိုဗီရိုရေကဆက်တွေ့ခဲ့ပေမဲ့ဖုံးလက်ခံဖြေဆိုခဲ့တာမရှိသလိုရခိုင်ပြည်နယ်လုံခြုံရေးနဲ့နေသားရေးရာဝန်ကြီးဗိုလ်မှူးကြီးမင်းတန်းကလည်းသတင်းမရရှိသေးကြောင်းပြောပါတယ်။မနေ့ကညနေပိုင်းကလည်းတာစီကြီးဝါနေကြောက်ကူစုကြီးဝါမှာအသက်၄၀ရွယ်မျိုးသားသူတနက်နေ့ပြစ်ဒဏ်ခံခဲ့ရတယ်လို့ဒေသခံတယောက်ကပြောပါတယ်။အဲ့
ဒါမှတမ်တော်မြန်မာတမ်တော်တန်းကြီးရောသူရောဆန်းပြီးတော့ဆက်ကူကျတဲ့ဒီလိုပြတာပေါ့အားရပြပြီအဲသူကတော့အဖောက်ချောင်းတော့ပြောရဲသူ့ညာမြေကတော့စိန်ပါဘောနော်ဥစိန်ပါဟောအတန်းလက်ရှိဝင်ကြပေါ့နော်ကိုယ်စီလက်ရှိဝင်တယ
်ပုံနဲ့ကြောင့်မြို့နယ်စပထားကြီးပါမှာလဲမနေ့တုန်းကတင့်တော်စေချောင်းတစ်ခုကဝင်ရောက်ဆစ်ဆီပြီးစံပန်ချင်းတူကိုခေါ်ဆောင်တော့တယ်လို့စံအိတ်တွေကိုလည်းယူဆောင်တော့တယ်လို့နိစာသူတွေကပြောပါတယ်တမ်တော်ကတော့စပထားကြီးပါမှာရခိုင်လက်နက်ကန်အဖွဲ့အတွက်သူလောင်ထားတဲ့စံရိုက်ခါတွေကိုဖန်စီရမိခဲ့ပြီးဖန်စီရမိသူနဲ့စံအိတ်တွေကိုစစ်တွေကိုပို့ဆောင်ပြီးဥပဒေနဲ့ညီဆောင်ရွက်တော့မှာဖြစ်ကြောင်းဒီနေ့ပဲသတင်းထုတ်ပြန်ထားပါတယ်ကြောက်တော်မြို့နယ်ပြည်သူ့လွတ်တော်မှဥထုံးဝင်းကတော့စစ်ဘေးနဲ့ကပ်ဘေးတိုင်တိုင်ငယ်ရှင်မှာဒေသခံတွေထိခိုက်နစ်နာမှုမရှိအောင်ဆောင်ရွက်ဖို့တိုက်တွန်းထားပါတယ
်ပြောပါတယ်အခြေအနေတွေကတအားဆိုးနေတဲ့အခြေအနေမျိုးတွေမှာကျွန်တော်တို့တတိထားပြီးနေကြတယ်အပြည်သူတွေပူပေါင်း profit ရောက်နေကြတဲ့အချိန်မှာတော့အရင်လက်နက်ကပ်ကိုကျွန်တော်တို့ဒီအချိန်မှာတက်တာလူသားတွေနဲ့နှလုံးသားတွေနဲ့တော့နေချင်းချင်းစဉ်းစားပြန်နေလို့ကျွန်တော်ခံတယ်ဒါပေမဲ့ကျွန်တော်တို့ပေါ့
ကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာဌာနညှိနှိုင်းရေးမှူးနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးမစ္စတာအိုလာဂရန်ကတော့ကာယောဂါနဲ့စစ်ဘေးတိုင်တွေကြောင်းအခုညီလိုအပ်နေချိန်မှာတိုက်ခိုက်မှုတွေရပ်စေးရေးကုလသမဂ္ဂအတွင်းမှုလျှောက်ရဲတိုက်တွန်းချက်ကိုလိုက်နာဖို့ဒီကနေ့ပဲကြေညာချက်ထုတ်ပြန်တိုက်တွန်းထားပါတယ်စစ်ဘေးရောကပ်ဘေးနဲ့ပါရင်ဆိုင်နေရရှိမှာတတိယချက်လက်တွေရရှိနိုင်အောင်အင်တာနက်ဝန်ဆောင်မှုတွေပြေဝသုံးခွင့်ရအောင်ဆောင်ရွက်ဖို့လည်းတိုက်တွန်းထားပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်ကနေတတိယပေးပို့ထားတာဖြစ်ပါတယ်
ကိုဗစ်ကရောဂါကူးစက်မှုတန်ဆိုးဆုံးခံနေရတဲ့ကိုင်းမီနယ်မှာသတင်းချဲ့လက်တွေရရှိနိုင်အောင်အင်တာနက်ဆက်သွယ်မှုတွေပြည်ဝရရေးဆောင်ရွက်ပေးဖို့နဲ့အကူအညီလိုအပ်နေသူတွေကိုထောက်ပံ့နိုင်အောင်တိုက်ပွဲတွေရဆဲဖို့ကုလသမဂ္ဂကတိုက်တွန်းလိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်ထားအောင်ခင်ဗျာကရောဂါကူးစက်မှုတွေတိုးလာနေချိန်မှာရခိုင်လူထုအတွက်အရေးကြီးတဲ့သတင်းချက်လက်တွေရရှိဖို့လိုအပ်တာကြောင့်အင်တာနက်ဆက်သွယ်မှုတွေပြည်ဝရအောင်ဆောင်ရွက်ပေးဖို့ကုလသမဂ္ဂကဒီကနေ့ပဲကြေညာချက်ထုတ်ပြန်တောင်းဆိုလိုက်တာဖြစ်ပါတယ်မြန်မာနိုင်ငံမှာသတင်းချက်လက်တွေကိုမိုဘိုင်းအင်တာနက်ကနေတဆင့်အဓိကရရှိရာဖြစ်တဲ့အတွက်ကက်ယောဂအန်နီယံနဲ့ပတ်သက်လို့သတင်းချက်လက်တွေအချိန်မီရရှိရေးမှာအရေးကြီးတဲ့အတွက်အခုလိုတိုက်တွန်းရတာဖြစ်ကြောင်းလည်းမြန်မာနိုင်ငံခြေဆိုင်ကုလသမဂ္ဂယုံပြောင်းချိုင်းအရာရှိဦးဝေဝင်းက VOA ကိုအခုလိုပြောပါဗျ။
အဓိကပါလို့ဆိုတော့ကျွန်တော်တို့ရေခိုင်မှာနော်ဒီဒုသာရင်းစာနာမှုကိစ္စတွေကိုကျွန်တော်တို့ဟုတ်လားအများကြီးကျွန်တော်တို့ပါဝင်ဆောင်ရွက်တာရှိပါတယ်ဟုတ်လားဒါလည်းတူမြေပါဆောင်ရွက်တာလည်းရှိတယ်နောက်တစ်ခုကပါလို့ဆိုတော့ရေခိုင်းရေခိုင်းကြီးမှာဟလာဒီဟိုရောဂါပြန့်ပွားမှုကလည်းမြင့်တယ်ဗျ။အဲအခုချိန်မှာကျွန်တော်တို့ကလည်းဟိုတက်နေဆုံးလို့ကျွန်တော်တို့ဒီဟိုပံ့ပိုးမှုတွေကလည်းဟိုကျွန်တော်တို့ဒီနေ့ကိုတော့ကြိုးစားနေပါဘာအများကြီးလက်ဥစ္စာလို့ကျွန်တော်တို့အာဟုတ်တယ်ကျွန်တော်တို့အဲ့ဒီမှာဟိုပံ့ပိုးကူညီထားတာတွေလည်းရှိပါတယ်ခင်ဗျာ။ဟုတ်ကဲ့နောက်ပြီးတော့ဒီကိုဗစ်ဖြစ်နေတဲ့အချိန်မှာဒီနေ့ကိုတော့ဆက်ဆက်တာပေါ့ဗျာဟလာဒီအာကိုဗစ်နဲ့ပတ်သက်တဲ့အသိပညာကြီးတွေဟာနော်ဟိုအများဆုံးရရှိနိုင်ဖို့ဆိုတာဟာလေဒီအာဒီအင်တာနက်ဟိုဖွင့်ပေးနိုင်ရင်တော့အကောင်းဆုံးပေါ့ဗျာဟာလာအဲ့ဒီကဒေတာကန်ဒီလည်းဒီဟိုရင်းပေါ့ဒီအာဒီ information တွေပေါ့ပညာကြီးတွေလည်းသူတို့အများဆုံးသူတို့ရနိုင်အောင်ဟာလာသူ real time နဲ့ပေါ့နော်အချိန်နဲ့တပြေးညီရနိုင်အောင်ဒါအရေးကြီးပါတယ်ဒါလည်းဟာလာဒီလိုအင်တာနက်ဟို line ပြင်ပြမှတာလည်းရနိုင်တာပေါ့နော်ခင်ဗျာ
ရန်ကုန်ပြည်ပခါလေးကြောင့်ရခိုင်နဲ့ချင်းမီနယ်ကမြို့နယ်ချုံမှာအင်တာနက်ဆက်သွယ်မှုတွေကိုတနည်းကြော်ကြာဖျက်ဆီးခဲ့ပြီးနောက်မကြာသေးရင်ငါမှပြန်ဖွင့်ပေးလိုက်ပြီးမြန်မာ့မြင့် 4G စာ 2G သာရနိုင်တဲ့အတွက်အခက်အခဲကြုံနေရတာပါရခိုင်တိုင်းဒေသမြို့နယ်စုများအုပ်စုအတွင်းမှဦးစိုးစောထွန်းကတော့အင်တာနက်ဆက်သွယ်မှုတွေအားနည်းမှုကြောင့်သတင်းချဲ့လက်တွေမရတဲ့အတွက်ကျန်းမာရေးအတွက်လိုက်နာမှုတွေမှာအားနည်းနေတယ်လို့ပြောပါတယ
်ဒီလေးဖုန်းကဲမှုဒီအင်တာနက်မရှိတဲ့ခါမှာပို့ပြီးတော့မှလူတွေကလူတွေကဒီတိတိကျကျတိတိကျကျလိုင်းနာမှုတွေမရှိကြဘူးလိုင်းနာအောင်လေသူတို့ကမသိနေတဲ့ခါကျတော့
ကိုယ်ကမှုတွေကပိုးနေနေတာပေါ့နော်အခုလူတွေကဘယ်လိုဖြစ်နေဆိုတော့လူတယောက်ကဘာမှလက်ကလာမခဏမပြေတဲ့ခါကျတော့ကြားတဲ့ခါကျတော့ဒီရှင်းဖို့ပြောပြတဲ့လူတွေကတမဘယ်အားငါတို့ဘာမှမဖြစ်ဘူးလို့လည်းပြောတာပါဆိုတဲ့အဆန်းတို့ဖြစ်နေကြတယ်ဗျာကိုကင်းကန်ကြီးယောဂအနေအကြောင်းတိကျတဲ့သတင်းချက်လက်တွေချိန်မီရိုင်းနဲ့ကျိုးတင်ကဝေးဆောင်ချက်တွေဟာပြည်သူလူထုပေးကင်းလုံခြုံရေးအတွက်အရေးကြီးက
ဒီကနေ့ပုံမှန်လေကုလသမဂ္ဂကစိုးရိမ်တဲ့တဘောဒါပြောဆိုခဲ့တဲ့အကြောင်းပြန်ကြားရေးအရာရှိဦးဝင်းကပြောပါတယ်။ဒီနေ့အဲ့ဒီမှာလည်းအဲ့ဒါဒီတိုက်ပွဲကြီးဖြစ်နေတယ်အဲ့ဒါဒီဆက်ခါကြီးဖြစ်နေကြတော့ကိုကလည်းဒီသူတို့စာနာရေးခါလို့ရတယ်သူတို့အထက်ကြီးရှိရတယ်အဲ့မှာအမှုဆောင်ရေးကိုဆိုတော့ကျွန်တော်တို့ကိုစိတ်ကောက်မှုညားလာတာပေါ့ဗျာအဲ့ဒါပဲကျွန်တော်တို့ထည့်ကြည့်
ွေးမှုကြောင့်တိုက်တွန်းထားတယ်လို့မြောင်းနိုင်ငံခြေဆိုင်တန်တမန်တွေကလည်းတိုက်ခိုက်မှုတွေရပ်ဖို့တိုက်တွန်းထားပါလေလက်တလောတိုက်ပွဲတွေအဓိကဖြစ်ပွားနေတဲ့အေအဖွဲ့နဲ့မြောက်ပိုင်းမာမိတ်လေးဘွဲကတော့တပတ်သက်ပြည့်ရဲ့ကျင်ညာချက်ကိုထပ်မံတက်တန်းတိုးချောင်းဒီကနေ့ပဲကျင်ညာထားတယ်လို့တမတော်ကလည်းစောပိုင်းမှာကျင်ညာထားပါတယ်တပတ်သက်ပြည့်ရဲ့လက်နက်ကင်ဖွဲ့အပြန်အလှန်ကျင်ညာထားပေမဲ့လည်းကယောကအဓိကဖြစ်ပွားနေတဲ့အတိုင်းမင်းနဲ့ပါဝင်တိုင်းသားနေမိတချို့မှာတော့စီရေးပရိပခါတွေရှိနေသေးဖြစ်ပါတယ်ခင်ဗျာကျွန်တော်တောင်းခံပ
ါကျွန်မစီမမရှင်လုံခြုံရေးကြောင်းပြချက်နဲ့တစ်နှစ်နီးပါးကြာအင်တာနက်ဆက်သွယ်မှုဖြတ်တောက်ခံထားရတဲ့ဘင်္ဂလားဒေ့ရှ်ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာဘင်္ဂလားဒေ့ရှ်အစိုးရကအင်တာနက်ဆက်သွယ်မှုလိုင်းတွေပြန်ဖွင့်ပေးလိုက်တဲ့အကြောင်းပြောပြပေးကြပါတယ်။ဟုတ်ပါတယ်။ရခိုင်ပြည်နယ်ဘက်ကနေတိမ်းရှောင်လာတဲ့ဒုက္ခသည်တိမ်းနဲ့ချီပြီးခိုးလုံနေထိုင်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်း30ကျော်မှာတယ်လီဖုန်းလိုင်းနဲ့ဆက်သွယ်အသုံးပြုနိုင်တဲ့အင်တာနက် 3G 4G ဆက်သွယ်မှုကိုပြီးခဲ့တဲ့နှစ်2019ခုနှစ်ဩဂုတ်လဂုံပိုင်းကနေစလို့ဖြတ်တောက်ခဲ့တာဖြစ်ပါတယ်။ဒုက္ခသည်စခန်းတွေထဲမှာမွေးရစေဝါနဲ့လူမောင်းခိုးကူးမှုစတဲ့ရာဇဝတ်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကလုံခြုံရေးအကြောင်းပြဖြတ်တောက်တာဖြစ်ပေမဲ့စခန်းတွေထဲမှာပဲနေထိုင်နေရတဲ့ဒုက္ခသည်တွေအတွက်ကတော့သတင်းအမှောင်ချသလိုဖြစ်သွားတာပါ။ဒီသတင်းမှတ်ထဲဩဂုတ်လဂုံပိုင်းကနေစလို့စက်တင်ဘာလ1ရက်နေ့မှာတော့အင်တာနက်လိုင်းတွေပြန်ဖွင့်ပေးလိုက်လို့ရိုဟင်ဂျာဒုက္ခသည်တွေအတွက်အတော်လေးဆက်သွယ်ရေးအဆင်ပြေလာကြလို့ဝမ်းသာနေကြတယ်လို့ VOA ကပြောပါတယ်။အထူးသဖြင့်ကတော့ကမ္ဘာ့ကာယရောဂါ COVID-19 ဖြစ်ပွားနေချိန်မှာသူတို့အတွက်အရေးကြီးတဲ့သတင်းချဲ့လက်နဲ့စံပါရေးဆိုင်ရာလေ့လာနိုင်တဲ့အခွင့်အရေးတွေရလာပါတယ်လို့ကော့စ်ဘဇာခရိုင်ဘာလူခါလေးဒုက္ခသည်စခန်းကဥယီဆလံကပြောပါတယ
်။အောက်တိုဘာ20ရှီယာနီယာစာတီတော့အဆောပါအေရီယာတရဝမ်းမှာရှိတဲ့ဒုက္ခသည်စကားအသီးသီးကိုပြန်ပြီးတော့ဒီပါတဲ့အစိုးရကအင်တာနက် 4G နဲ့ 3G ကိုဖွင့်ပြလိုက်ပါတယ်ခင်ဗျာ။အင်တာနက်ကပြန်ဖွင့်လိုက်တာအဒီအချင်းရတော့ကိုပြီးကာလာလည်းရှိနေတယ်။နောက်ဒုက္ခသည်စကားနဲ့လွန်ကျော်တဲ့အစိုးရမှန်နဲ့ဒီလိုတဲ့အစိုးရအနေနဲ့စဉ်းစားပြီးတော့ပြန်ပြီးတော့ဖွင့်ပြလိုက်တယ်လို့ကျွန်တော်ကအဲ့လိုသုံးသပ်ပါတယ်ခင်ဗျာ။
ตามแม้อฉินีတွေမှာလဲသူတို့ကကတ်နေနေမှာပဲနေရတာပါအခုလိုကိုဗစ်ကာလမှာတော့အင်တာနက်လိုင်းတွေပြန်ဖွင့်ပေးလိုက်တဲ့အတွက်ပြင်ပကဘာနဲ့အဆက်အသွယ်ရသလိုခံစားရပါတယ်လို့ကုတုပလောင်ဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်ကိုကောင်မေးကပြောပါတယ
်တမိုင်းလုံးကတော့အင်တာနက်ပိတ်ကြလို့တော်တော်လေးအလုံးလုံးတာမှာဆံမပြေရအရှင်ကြားကနေအခုကလည်းလည်းရတော့လူတွေကဒီမှာကဲနေမှာရှိတဲ့လူတွေကတော်တော်လေးပျော်နေပြီ
အင်တာနက်လိုင်းတွေပြန်ဖွင့်ပေးလိုက်တော့အထူးသဖြင့်လူငယ်တွေအတွက်အွန်လိုင်းကနေကျင်းရရတေကိုလေ့လာနိုင်တဲ့အခြေအနေဖြစ်သွားတယ်လို့ရိုဟင်ဂျာလူငယ်အသေးရဲ့လူငယ်တာဝန်ခံဘာလူခါလီဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်ကိုအလီဂျီနာဟူဆန်ကပြောပါတယ
်ပင်ပွင့်ပေးခဲ့ပြီးနောက်ကျွန်တော်တို့ဒီမှာရှိတဲ့လူငယ်အများစုဟာအရင်ပြောရှင်းနေတာကိုကျွန်တော်တို့တွေးရှင်းနေရပါတယ်ဘာဖြစ်လို့ဆိုလို့ရှိရင်လူငယ်မှာတခြားမျိုးစည်စုတွားပြီးတော့တခြားနိုင်ငံစုတွားပြီးတော့ပညာသင်ကွက်မရှိသောကြောင့်ကျွန်တော်တို့လူငယ်အများစုဟာအွန်လိုင်းပေါ်မှာပညာတွေကိုတင်နေတာကိုကျွန်တော်တို့တွေးရှင်းနေရပါတယ်အဲ COVID-19 ရဲ့ပုံမဲ့အပ်ဂရိတ်တွေကိုလည်းရနေတာကိုကျွန်တော်တွေးရှိနေရပါတယ
်။နိုင်ငံတကာနဲ့ရောမိသားစုနဲ့ပါကန့်သက်ချက်တွေနဲ့ပြတ်တောက်နေတဲ့အဆက်အသွယ်တွေပြန်ရနိုင်တဲ့အခွင့်အရေးရှိလာတယ်လို့ရိုဟင်ဂျာဒုက္ခသည်တူဖြစ်တဲ့ ARMU ရဲ့အတွေ့အမှုကိုအီလီယက်ကလည်းပြောပါတယ်
။ဘင်္ဂလားဒေ့ရှ်ဆူရကဂျင်ဂျာနဲ့ပုံတဲ့တာသူကင်လို့ရတာဒီလိုအကွာရီယိုပြတာကိုကျွန်တော်အတူတူတင်ပါတယ်ဘင်္ဂလားဒေ့ရှ်ဆူရမှု
ကိုအီလီယက်လိုပဲရိုဟင်ဂျာဒုက္ခသည်ဦးကျော်ဆွေကလည်းအခုလိုအင်တာနက်လိုင်းတွေပြန်ကောင်းလာတဲ့အတွက်အဝေးရောက်မိသားစုတွေနဲ့ဆက်သွယ်လာနိုင်တယ်လို့ပြောပါတယ်
။ဘာလို့ကောင်းယူရဲဆိုတော့အခုလိုဆွေယူတယ်နဲ့ဟိုအဝေးရောက်နေတဲ့အကြံဉာဏ်ကိုရောက်နေတဲ့စိတ်မျိုးနဲ့ပြောလို့ရတယ်၊ညီမမှကျန်နေတဲ့စိတ်မျိုးတွေနဲ့ပြောလို့ရတယ်
။ဘင်္ဂလားဒေ့ရှ်အစိုးရဘက်ကတော့ဒုက္ခသည်စခန်းတွေထဲမှာမွေးစေဝါနဲ့လူမောင်းခိုးကူးမှုစတဲ့ရာဇဝတ်မှုတွေမဖြစ်ပွားအောင်ထိန်းချုပ်ခဲ့တာဖြစ်ပြီးစခန်းတွေထဲမှာမိုဘိုင်းဖ
phone ပုံမဲ့အသုံးပြုတဲ့သူတွေကမိသူမိဘတွေဖြစ်ကြောင်းမိုဘိုင်းနဲ့အင်တာနက်ဝန်ဆောင်မှုကုမ္ပဏီတွေကိုအစိုးရထံကိုအစီရင်ခံခိုင်းနေတာဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးကိုအစိုးရကလက်မခံထားတဲ့မြန်မာနိုင်ငံဘက်မှာတော့အထူးသဖြင့်ရခိုင်ပြည်နယ်ဘက်ထဲမှာအင်တာနက်လိုင်းတွေကိုလုံခြုံရေးအကြောင်းပြချက်နဲ့ကန့်သတ်ထားစေဖြစ်ပါတယ်ရှင်။ကျွန်မဆွမ်မမ
VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါမှာ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါမှာ။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်။ Wisconsin ပြည်နယ်ကန်လူရှာမြို့မှာလူမဲမျိုးသားတယောက်ကိုရဲအရာရှိတွေပြစ်ခတ်ခဲ့တာကြောင့်လူမျိုးရေးတရားမျှတမှုကိုတောင်းဆိုတဲ့ဆန္ဒပြပွဲတွေပြီးခဲ့တဲ့သတင်းပတ်ကဆက်ပြီးပေါ်ပေါက်ခဲ့ပါတယ်။ဆန္ဒပြပွဲတွေနဲ့မငြိမ်မသက်ဖြစ်နေတဲ့ကန်လူရှာမြို့ကိုသမ္မတဒေါ်နယ်ထရန့်တွားရောက်ဖို့လည်းစီစဉ်နေပါတယ်။RS or of us ဒီရဲ့သတင်းတော်ကိုတင်ပြပါမယ်ကျွန်တော်ဒိတ်တယ်ယူပါ Jacob Blake ဆိုတဲ့လူမဲမျိုးသားကိုရဲတွေကပြစ်ခတ်ပြီးချက်ပိုင်းချာပြီးခဲ့တဲ့သတင်းပတ်စနေနေ့ကကန်တို့ရှာမြို့လမ်းမတွေပေါ်ဆန္ဒပြသူတွေစုဝေးချီတက်ခဲ့ကြပါတယ် Blake ကနောက်ကျောင်းကိုရဲရာရှိတွေချက်ပေါင်းများစွာပြစ်ခတ်တာကိုခံခဲ့ရပါတယ်တီကံမရောက်တမပြောက်ပြင်မဲ့လဲထိခိုက်ဒဏ်ရာကြောင်းသူ့ရဲ့ခေါင်းအပိုင်းကျောတည်သွားတယ်လို့မိသားစုတွေကပြောပါတယ်ဒီပြစ်ခတ်မှုအပြည့်ရက်သိမ့်မချခင်မှာပဲဆယ်ကျော်သက်အရွယ်လူငယ်တယောက်ကဆန္ဒပြတဲ့လူအုပ်ထဲကိုမောင်းပြန်သဏ္ဍာန်နဲ့ပြစ်ခတ်ခဲ့လို့၃ယောက်ထိမှန်ပြီး၂ယောက်သေဆုံးခဲ့ပါတယ်လက်ကင်ဖုံးတဲ့ရိုက်ထားတဲ့ဗီဒီယိုထဲမှာအဲ့ဒီလူငယ်ကသဏ္ဍာန်ကိုဆက်ကင်ထားပြီးရဲတွေကလည်းဝိကြိတ်တန်းကြီးပဲလိုက်နေတဲ့ပုံကိုပြထားပါတယ်ဒီဖြစ်ပျက်ကြောင်းရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးဆိုတဲ့တောင်းဆိုသံတွေပြန်ပြီးတော့ထွက်ပေါ်လာခဲ့ပါတယ်။လူမျိုးရေးတရားမျှတမှုကိုတောင်းဆိုတဲ့ဆန္ဒပြပွဲတွေ Oregon ပြည်နယ် Portland မြို့မှာဆက်ပြီးပေါ်ပေါက်ခဲ့ပါတယ်။လူမဲတွေရဲ့အသက်ကိုလည်းဒဏ်ထူတန်ဖိုးထားပါလို့တောင်းဆိုတဲ့ဆန္ဒပြသူတွေနဲ့သမ္မတဖရန့်ကိုထောက်ခံသူတွေအကြားအကြမ်းဖက်ခိုက်ရန်ဖြစ်ပေါ်ခဲ့တာကြောင့်လူတယောက်သေဆုံးခဲ့ပါတယ်။တရင်းကလေးတွေမနေ့ကပဲသမ္မတဖရန့်ကတရားဥပဒေစိုးမိုးရေးဆိုပြီးထွေတာကနေရေးခဲ့ပါလေအမိမြေလုံကျော်ရေးဌာနယာယီဝန်ကြီး Chet Wolf ကထင်းထင်းတိမ်တိမ်လှုပ်ကြဖို့ဆန္ဒပြသူတွေကို ABC ရုပ်သံကနေခုလိုပြောပါလေ
If you're going to protest First Amendment right please do that peacefully once you cross the line to violence that is what's concerning to the
ဆန္ဒပြမယ်ဆိုရင်ဖွဲ့စည်းပုံရဲ့ပထမဆုံးပြင်ဆင်ချက်အခွင့်အရေးကိုကင်ဆယ်မယ်ဆိုရင်ကျေးဇူးပြုပြီးငြိမ်းငြိမ်းချမ်းချမ်းပြကြပါအကြမ်းဖက်တဲ့စီးကိုကျော်လာပြီးဆိုရင်ဒါကအမိမြေလုံခြုံရေးဌာနကကင်တွယ်ရမယ့်ကိစ္စဖြစ်လာပါတယ်။ဘယ်မျိုးမှမဆိုအကြမ်းဖက်မှုတွေမဖြစ်ပွားအောင်အာမခံဖို့ကျွန်တော်တို့ကအလေးထားအာရုံစိုက်လှုပ်ဆောင်နေတာပါ
။ဒီတော့ဒီမှာပဲ Democratic Party သမ္မတလောင်းဂျိုးဘိုင်ဒန်ကတနင်္ဂနွေလုံးဖြစ်နေတဲ့ဆန္ဒပြပွဲတွေဟာလက်ရှိအစိုးရကိုမချေနှက်တဲ့ဒေါသနဲ့အုံကြွားမှုတွေလို့ပြောခဲ့တာကြောင့်ဒါဥပဒေမဲ့လောရက်တွေကိုထောက်ခံတဲ့ပြောဆိုချက်ဆိုပြီးသမ္မတထရန့်ကရှုတ်ချခဲ့ပါတယ်။Democrat ထဲလွတ်တော်မှာ Amy Global ရှာကတော့ဒီလိုပြောဆိုချက်ကိုညှင်းဆိုပါတယ
် This isn't just happening in one place it's happening all over the country it is happening under
Trump ဒီကနေရာတစ်ခုထဲမှာဖြစ်နေတာမဟုတ်ပါဘူးတိုင်းပြည်ရဲ့နေရာအနှံ့မှာပေါ်ပေါက်နေတာပါသမ္မတ Donald Trump စောင့်ချက်ကြည့်နေတဲ့အောက်မှာပေါ်ပေါက်နေတာပါခမည်းတော်ပို့ပြီးဘေးကင်းလုံခြုံခြင်းပါသလားဆိုတဲ့အပြောသက်သက်နဲ့မေးခွန်းထုတ်နေတဲ့အင်ဖြူရောရဲ့မျက်ခင်းမြင်မှာပဲရက်နေတယ်လို့ပြောရမယ်သမ္မတကိုကျွန်မတို့ရထားတာပါဒေါ်နယ်ထရန့်အုပ်ချုပ်တဲ့အမေရိကမှာကျမတို့လုံခြုံမှုမရှိဘူးဆိုတာပြောချင်ပါတယ
်။ဒီနေ့အင်ကာနေမှာပဲသမ္မတဒေါ်နယ်ထရန့်ဆန္ဒပြပွဲကြီးပေါ်ပေါက်နေတဲ့ကန်နရှာမြို့ကိုသွားရောက်မှာပါ။လူမဲမျိုးသားဘလက်ကိုရဲရာရှိတွေရဲ့ပြစ်ခတ်မှုပေါ်ပေါက်ခဲ့ပြီးမချခင်ကပေါ်ပေါက်ခဲ့တဲ့ဆန္ဒပြပွဲကြီးကြောင့်ထိခိုက်ပျက်စီးမှုတွေဘလောက်ရှိသလဲဆိုတာကိုလေ့လာဖို့ဒေသခံရဲရာရှိတွေနဲ့သမ္မတထရန့်တွေ့ဆုံမှာဖြစ်ကြောင်းပါခင်ဗျာကျွန်တော်သိတယ်ကွာ။
သတိအင်ကာညဆွေးနွေးခန်းကိုနားဆင်ရပါမယ်။ဒီသတင်းပတ်မှာတော့လက်ရှိကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခြေအတွေ့တစ်နေ့တစ်နေ့ပိုများလာနေတာနဲ့ပတ်သက်ပြီးဂျာမန်ရဲ့အားကစားဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင် ဟိုကူးဆက်ရောဂါတိုက်ခိုက်ရေးဌာနကွယ်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးနဲ့တိကျဆက်သွယ်နေနေထားတာကိုနားဆင်ရပါမယ်။လက်ရှိအခြေအနေဟာပေါ်ဆာလို့မရပဲကြောက်ရမယ့်အခြေအနေဖြစ်တယ်လို့ဒေါက်တာခင်ခင်ကြီးကသတိပေးပါတယ်။ဒါပေမဲ့တရလုံမကြောက်ဖို့ကိုလည်းသူကတိုက်တွန်းပါတယ်။အပြည့်စုံကိုဆက်လက်နားဆင်ပါကျွန်တော်ချက်ချောသိမ့်ပါခင်ဗျာ။ကြပါတော့တော့တကယ်ကြီးဒီလိုရင်းနဲ့ဆက်သမီးများဝင်ပြည့်တဲ့အတွက်သူပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျဆိုတော့ကျွန်တော်ပထမဦးဆုံးမေးခွန်းကဒီလက်ရှိမြန်မာနိုင်ငံမှာပြန့်နှံ့နေတဲ့ကူးစက်နေတဲ့ကိုရိုနာဗိုင်းရပ်စ်ပေါ့နော်သူကလက်ရှိကူးစက်နေတဲ့မျိုးကမျိုးကွဲတွေအတော်များတယ်ဆိုမျိုးပြောနေတာတွေတွေ့ရပါတယ်ဆရာမဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဘယ်လောက်အထိတိတိကျကျသိထားပါပြီလဲခင်ဗျဟု
တ်ကဲ့လက်ရှိမှာဆိုလို့ရှိရင်ရခိုင်ပြည်နယ်မှာကူးစက်ဖြစ်ပွားမှုများနေပါတယ်အဲ့ကူးစက်ဖြစ်ပွားမှုများတယ်ဆိုတော့အကြောင်းကိုဘာကြောင့်ဖြစ်တယ်လဲဆိုတာကိုသိသိသနာဥပဒေဌာနမှာဒီ virus ရဲ့သူ့ရဲ့သဘောချင်းလုံးစီကွန်ကိုလေ့လာတာတော့ရှိပါတယ်။အဲ့လိုလေ့လာတဲ့အခါမှာဆိုရင်တွေ့ရှိကျက်ရတော့ဒီဟာမှာကြောင်းနှံ့မှုရှိနေတယ်။ကြောင်းနှံ့မှုရှိနေတယ်ဆိုတာကဒီစစ်ဆန်းဖို့ကြောင်းနှံ့မှုရှိနေတယ်ဆိုတော့ပုံစံကိုတွေ့ရှိလာပါတယ်။ခုလက်ရှိမှာရခိုင်ပြည်နယ်မှာဖြစ်ပွားမှုရှိနေတဲ့ဥပဒေဆိုလို့ရှိရင်အခုဆက်ပြန့်နှံ့မှုညံ့နေဆိုပြီးတော့ကောက်ချက်ချလို့ရပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပွားမှုတွေရဲ့85ရာခိုင်နှုန်းအောင်ဆိုလို့ရှိရင် asymptomatic ဖြစ်နေတာကိုတွေ့ရပါတယ်။ asymptomatic ဖြစ်တယ်ဆိုတာကသူ့မှာယောဂဘောတွေ့ရှိတယ်။ဒါပေမဲ့သူကယောဂလက္ခဏာဘာမှမပြဘဲနဲ့လူကောင်းလိုပဲရှိနေတာမျိုးဆိုလို့ချင်းဖြစ်ပါတယ်။နောက်ဖြစ်ပွားခုဆက်သူတွေရဲ့49ရာခိုင်နှုန်းအောင်လည်းအသက်55နဲ့39ပေါ့နော်။တကယ်ကိုလည်းငယ်တဲ့အဲ့ရဲ့လူငယ်ပိုင်းတွေဖြစ်တာကိုများပါတယ်။ဒီနေ့ဆိုလို့ရှိရင်နောက်ထပ်တစ်မျိုးနယ်ပါတိုးတဲ့အတွက်ကြောင့်မြန်ခိုင်18မျိုးနယ်မှာဆိုလို့ရှိရင်ရန်ပြရတော့ဒီတနက်မျိုးနယ်အကုန်လုံးပါဝင်နေတယ်ဆိုတာကိုသိရှိရမှာဖြစ်ပါတယ်။ဟာဒီအခုလက်ရှိဖြစ်ပေါ်နေတဲ့ဒီ virus ဆိုလို့ရှိရင်ဒီမှာ literature တွေမှာလေ့လာကြည့်ရတာ virus မျိုးကွဲပေါင်း100ကျော်ရှိတယ်လို့ပြောပါတယ်။အဲဒါမဲ့100ကျော်ရှိတယ်ဆိုမှတကယ် dominant ဖြစ်တာကတော့ဒီ614G ဆိုတဲ့ဒီ virus မျိုးကွဲကတော့ဒီနေရာဒီ dominant ဖြစ်ဆုံးပဲ။ဒီကျွန်တော်တို့မေလအတွင်းမှာရောဂါပိုးထွေးလူနာတွေထဲမှာပိုးကောင်းရင်များများတွေ့တဲ့ sample ဆယ်ကျော်ကျွန်တော်ရရည်ဒီဖြစ်နေတဲ့အခါမှာဆိုလို့ရှိရင်ဒါဆက်ဆောင်ဖို့ကြည့်ရတယ်ဆိုပြီးတော့ဒါထောက်ပြန်လိုက်ဖြစ်ပါတယ်။အခုလက်ရှိမှာဆိုရင်တော့ဒီရခိုင်ပြည်နယ်မှာဖြစ်ပွားခုစက်မှုများတဲ့နေရာဆောင်းတော့2ခုရယ်တခြား imported case ပေါ့နော်ဖိလစ်ပိုင်က R case တစ်ခုရယ်အဲ့ဆယ်ခုကိုဒီသူတို့ဗန်းလိုက်တဲ့အခါမှာဆိုလို့ရှိရင်တော့ဒီလက်ရှိနေသားရဆိုရင်ကြောင်းနှံ့မှုတွေရှိနေတယ်ဆိုရင်ပြောမယ်ဆိုရင်ဆက်ဆောင်ဖို့ကြည့်ရဖို့ဆိုတာများနေတယ်ပေါ့နော်
ဒါဟုတ်ကဲ့ပါ
ခင်ဗျ easy ထုတ်ပြန်ကြညာဘူးကတော့ဒီ MOHS ကနေကြညာပါမယ်ဇူလိုင်မှာထုတ်တဲ့ဒီဆောင်းမှာဆိုလို့ရှိရင်သူက UK မှာလူနာပေါင်း999ယောက်ကိုသူလေ့လာလိုက်တဲ့အခါမှာဆိုလို့ရှိရင်ဒီအဲ့ဒီဒီဗိုင်းရပ်စ်မျိုးကွဲပေါ့နော်ဒါကမျူတေးရှင်းရှိနေတဲ့ဒီအဲ့လိုဗိုင်းရပ်စ်ကူးစက်ခံရတဲ့သူတွေမှာဆိုလို့ရှိရင် viral load ပေါ့နော်ပိုးကောင်ကြီး viral ပိုးကောင်ကြီးကများပြားနေတယ်ဆိုတော့သိရတယ်ပြီးလို့ရှိရင်ကူးစက်မှုကလည်းများဆန်တယ်ဆိုတာသိရတာပေါ့ဟု
တ်ကဲ့ဆို
တော့အဲ့မှာရှိရဲဟုတ်ကဲ့
ဟုတ်ကျွန်တော်နည်းနည်းချက်ပြလိုက်ချင်လို့ပါဆရာမဆိုတော့ဒီအခုလက်ရှိကူးစက်နေတဲ့ပိုးကအရင်တုန်းကကူးတဲ့ပိုးတွေတော့မပြေထန်ဘူးဆိုတော့ဒါကြောင့် antigen နည်းတယ်လို့ပြောတာမျိုးတွေတွေ့ရတာပါရောဟုတ်ပါသလား
အခုလက်ရှိဖြစ်နေတဲ့ဒီရခိုင်မှာဖြစ်နေတဲ့ပိုးစစ်ပေါ့နော်ပိုးစစ်ဖြစ်ဖို့များတဲ့ပိုးစစ်ဟာအရင်ပထမအချိန်မှာဖြစ်ခဲ့တဲ့ပိုးရဲဆက်လို့ရှိရင်ကုသမှုမြန်လာတော့ဟုတ်တယ်ဒါပေမဲ့သူရဲ့ပြင်းထန်မှု virulence တော့ပေါ်တယ်သူရဲ့ပြင်းထန်မှုသိမရှိဘူးဆိုတာတော့စောင့်ကြည့်အောင်မှဖြစ်ပါတယ်ဘာဖြစ်လို့လဲဆိုလို့ရှိရင်ကျွန်တော်တို့စက်စက်ချင်းမှဆိုရင်ဒီပိုးထွေးလူနာတွေကိုဟိုကြည့်လိုက်တဲ့အခါမှာခုနအချိန်မှလည်းပြောပြီး asymptomatic ကတွေကိုများတယ်85ရာခိုင်နှုန်းလောက်ရှိတယ်ဆိုတဲ့အပိုင်းမှာတော့ဟိုလူတွေကကြောက်ဖို့မသိမ့်ကြောက်ကြောက်ပေါ့နော်။ဘာဖြစ်လို့လဲဆိုတော့ယောဂလက္ခဏာမှာမပြေထန်တာ။ virus ရဲ့သဘောတရားဟောဆိုတော့ရှစ်ဆက်ရတဲ့နှောင်းဟာဆို asymptomatic နဲ့ mild and moderate လောက်ဖြစ်နိုင်တယ်ဆိုတာကိုငခွေကပြောထားပြီးသား15ရာခိုင်နှုန်းဆက်ပြီးဖြစ်တယ်ပေါ့နော
်။ဟုတ်တယ်။
9ရာခိုင်နှုန်းတော့ critically စိတ်ဆိုးတယ်။ဒါပေမဲ့ကျမတို့အခုလက်ရှိရခိုင်မှာတွေ့နေတဲ့ case အကုန်လုံးဟာဆက်ဆက်ချင်းမှာတော့တကယ်ရှစ်ဆက်ရခိုင်နှုန်းတော့ပုံစံတွေမှပြပါဝင်တဲ့ asymptomatic နဲ့ mild လောက်ပဲရှိနေတယ်။သို့တော့ယောဂပေါ်တွေ့ရှိပြီးတော့5ရာလောက်အကြာမှာဒီကျမတို့လူနာတွေတဲကအသက်60ကျော်80ကြားထဲမှာရှိတယ်လူနာ3ယောက်ပေါ့နော်လူနာ3ယောက်ကဆိုလို့ရှိရင်ရောဂါလက္ခဏာတွေစိုးရမှုတွေပြလာတယ်ဆိုတာသိရှိရတာပေါ့နော်အဲ့တော့ဘာဖြစ်လို့အဲ့ဒါလေးသူတို့တွေကအဲ့လိုမျိုးရောဂါစိုးရမယ်ဆိုပြီးတော့ရှင်းလိုက်တဲ့အခါမှာသူတို့မှဆိုလို့ရှိရင် underlying disease ရှိနေတာကိုတွေ့ရတာပေါ့
ဟုတ်ကဲ့ပါ
နောက်မှဆိုလို့ရှိရင်သူကသွေးတိုးစီးချို့ကြီးရှိတယ်နောက်ပြောင်းမှဆိုရင်ငကိုရအဆောက်မကောင်းဘူးအဆောက်ဟိုပေါ့နော်အဆောက်ကြောင်ကအဆောက်အလုံးမကောင်းမှလို့တာရှိတယ်နောက်ပြောင်းခါကျ oil ဆိုပေါ့ငကိုလေးက သူကနှလုံးနဲ့ပတ်သက်လို့နှလုံးမှာဟို infect ရှိဘူးလေနှလုံးရောဂါရှိတယ်။ရှိတဲ့အခါမှာဆိုဒီအမျိုးသမီးတစ်ယောက်နဲ့ဒီမျိုးသား၃ယောက်ပေါ့နော်။၃ယောက်သလုံး60နဲ့80ရမှာပဲရှိပါလေ။အဲ့သူတို့တွေကဆိုလို့ရှိရင် analyze ဖြစ်ရှိတဲ့အခါမှာယောဂါ oxygen saturation ကျလာတော့ saturation တော့ညာလာတာတော့သူတို့နှလုံးအနေနဲ့ distress တွေနော်ဟိုပါအဆုတ်ကလည်း distress တွေရလာတာတော့ဒါမျိုးတွေရှိလာတဲ့အပိုင်းမှာဆိုလို့ရှိရင်ဒါဟာဒီကိုတော့ asymptomatic တွေပဲဟို not symptom ရှိတဲ့သူတွေဆိုတဲ့ငယ်ချင်းမစိတ်မဆိုးဘူးဆိုချင်နေတဲ့လူဒီစိုးလာအပြည့်အဝတွေ့ကြမှာဒါဟာအာဟိုဒီဟာနဲ့ပတ်သက်လို့ကြော့တယ်ဆိုတော့တတိယပြည့်ဆို virulent နည်းတယ်လို့ပြောမယ်ဆိုလို့ရှိရင်ပြောဖို့ကတော့ဆော့ပါသေးတယ်ဆက်ဆောင်ကြည့်အောင်မှာဖြစ်ပါတယ
်ဟုတ်ကဲ့ပါဗျာဆိုတော့လက်ရှိမှာကဒီဒုတိယလိုင်းစပြီးတော့ရိုက်တဲ့အချိန်မှာပေါ့လေဒီပါစီးတော့ရာဇဝင်မရှိဘူးငကူယောဂဘုကုဆက်ထားတဲ့လူနာရီနဲ့ထိတွေ့မှုမရှိဘဲနဲ့ဒီဝင်းမှာပဲကူးဆက်မှုပို့ပြီးတော့များလာတာရောအဓိကဘာကြောင့်လို့ဆရာမတို့သိတာပါလဲ
အဲ့တော့ညီမတို့အနေနဲ့ပြန်နေသုံးနိုင်မယ်ဆိုလို့ရှိရင်ပေါ့နော်ဒီစစ်ဆောင်ရှင်းလန်းစပြီးတော့စစ်ဒီမှာ case ကဆက်ဆက်တဲ့အခါမှာဖြစ်တဲ့သူတွေကိုညီမတို့အုပ်စုခွဲမယ်ဆိုလို့ရှိရင်အုပ်စု၅ခုပါဝင်တာတွေ့ရတယ်အဲ့တော့ဗာလဲဆိုလို့ရှိရင်ဒီဘန်နဲ့နော်ဆက်ဆက်ဝန်ထမ်းနဲ့ဆက်ဆက်တဲ့အုပ်စုရဲ့နောက်တစ်ခုကဒီဒီအစီမားဖြစ်တဲ့အုပ်စုတွေရဲ့နောက်တစ်ခုကကျတော့ညီမတို့ဟက်ကဲပါစမော်ကြီးပေါ့နော်ကျမ်းမာရေးဝန်ထမ်းတွေရဲ့နောက်တစ်ခု UNIGO နဲ့နောက်တစ်ခုကကွန်မတီတွေမှာလုပ်တဲ့ဒီရဲ့နောက် government office တော့နော်ရခိုင်ပြည်နယ်ဆွေးနွေးဖွဲ့မှာလုံလုံနေတဲ့ဒီရဲ့သိရတယ်ဆိုအဲ့လူအုပ်စု၅စု꿰နေတာတွေ့ရတယ်ဒီလူအုပ်စု၅စုပါရှိချင်းချို့တွေဆိုတရားနဲ့တရားဆက်ဆက်မှုလည်းမရှိဘူးပေါ့နော်နောက်တစ်ခါဖြစ်တဲ့သူအစပိုင်းမှာဆိုဖြစ်တဲ့သူတွေ60ရာခိုင်နှုန်းကျော်အမျိုးသမီးတွေဖြစ်တယ်တနိုင်ငံလုံးမှာဆိုလို့ရှိရင်မျိုးသားတွေပဲဖြစ်များပြီးမျိုးသမီးတွေ30ကျော်ပဲဖြစ်တယ်ဒါနဲ့ဆိုလို့ရှိရင်ဒီမှာထူးခြားနေတယ်မျိုးသမီးတွေကဖြစ်များတယ်ဖြစ်တဲ့အခါမှာလည်း15 39ရွယ်ကျင်းပြီးလူငယ်ပိုင်းမှာဖြစ်တယ်ဆက်ဆက်မှုမရှိဘဲနဲ့အလွှာဆောင်တဲ့သူတွေဖြစ်တယ်ဆိုတာဒါဟာတနည်းအားပြောမယ်ဆိုလို့ရှိရင်လူပေါင်းစုစုပြီးတဲ့နေရာကနေပြီးတော့ဒါကူးဆက်တယ်စနိုင်တယ်ဆိုတဲ့ဟာမျိုးလည်းကောက်ချက်စော်လေးရပါတယ်နောက်တစ်ခုကNGO တွေ UN Sub တွေဒါတွေ NGO တွေပေါ့နော်သူတို့တွေပါဝင်နေတယ်နောက်တစ်ခါ Bank ဝင်နေတယ်ပါဝင်နေတယ်ဆိုတော့ဒီဥပဒေကလည်းတကယ်ပြောမယ်ဆိုလို့ရှိရင်ဒီ IDP Camp ကိုသူတို့သွားခဲ့တဲ့ဟာလည်းရှိတဲ့အခါကျတော့ဒါကလည်းပဲဒါအရေးကြီးတဲ့အချက်အနေနဲ့စဉ်းစားမှာဖြစ်ပါတယ်နောက်တစ်ခါကျမတို့ဒီဘသူဘသူကြီးကကူးဆက်တယ်ဆိုတာမသိနိုင်တဲ့ဒီအန်နုံးကိစ္စပေါ့နော်ဒီအပြင် community မှာအန်နုံးကိစ္စကြီးကလည်းရှိလာခဲ့တဲ့ကြောင့်မို့ဒီမှာဒီတရားမဝင်ဝင်ရောက်တာလေးဆက်နေပြီးတော့စတင်ကူးဆက်လာနိုင်တယ်အဲ့ဒီချိန်မှာကျမတို့နိုင်ငံကလည်းပြောရမယ်ဆိုလို့ရှိရင် local transmission ကစခါခုနလားစပြီးတော့နောက်ထပ်မရှိတော့တဲ့အတွက်ကြောင့်တလားအလောက်ကြကြော်ကလေးဖြစ်လာတဲ့အပိုင်းမှာလူတွေနေနေတော့ပြီးသွားပြီးခုနိုင်ငံမှာဖြစ်တော့ဘူးဆိုပြီးတော့ပေါ့သွားတာလည်းရှိပါတယ်။ပေါ့သွားတဲ့အခါမှာဆိုလို့ရှိရင်ကျမတို့လိုက်နာမယ်စီကန်းနေဖြစ်တဲ့ master day ကိစ္စတွေနောက်ခါကျတော့နော်ဒီလက်ကိုတိကျဆေးဖို့တွေလူစုကြတဲ့မသွားအောင်ဆိုတာလေနောက်လူတွေဒီကနေမနေရဘူးနေတော့၆ပြခွာမယ်အဲ့ဒါစီကံချက်တွေကိုလိုက်လာတဲ့အခါမှာအားနည်းချက်တွေ၊လိဟာချက်တွေ၊ဒီဝါချက်တွေရှိသွားလို့ထင်ပါတယ်။နောက်တစ်ချက်ကကြာဒီခုဖြစ်နေတဲ့ virus ကကျွန်တော်နိုင်ငံပါဝင်ဆက်တဲ့နိုင်ငံတွေအကုန်လုံးမှာဒီကူးစက်အားပေါင်းနေပြီး virus ဖြစ်တဲ့အတွက်ကြောင့်မို့ဒီလိုဟာကူးစက်မှုအားဆိုရင်ရှင်းလာတဲ့ပုံပြီးတော့မြန်ဆန်သွားတယ်လို့ဒါသုံးသပ်ရပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။ဆိုတော့အခုလိုမျိုးဒီဒီလင်းမှာကူးစက်မှုများလာပြီဆိုတဲ့အခါကျတော့ဒီ virus နဲ့ပတ်သက်ပြီးတော့ဆရာမတို့ဒီစင်ကကြိုင်ပဲလုဆောင်နေကြတာလေပေါ့လေလက်ရှိလုဆောင်နေတဲ့အားတွေပေါ်မှာပြန်ပြီးတော့သုံးသက်တာတွေရှိနေပြီလားခင်ဗျာဥမာဘယ်လိုစစ်ဆေးရဲဆိုတာမျိုးကွာရန်တီးလုပ်တဲ့ကိစ္စဆေးရုံမှာထားမယ်အိမ်မှာထားမယ်စတာတွေနဲ့ပတ်သက်ပြီးတော့ပေါ့နော
်ဟုတ်ပါတယ်ဒါအရေးကြီးလာပါတယ်အခုလက်ရှိဖြစ်နေတဲ့အခြေအနေအရဆိုရင်ပထမအခြေအနေနဲ့မတူပါဘူးပထမအခြေအနေကတည်းကတည်းကသူကကူးစက်မှုဖြစ်တယ်နောက်တစ်ခုကပထမအခြေအနေမှာတော့ကြာတော့ဖြစ်ပေါ်တဲ့သူတွေကခရစ်လိုက်လို့နေတဲ့အခြေအနေကြီးဖြစ်အခုကြာချို့တယ်နော်အဖြစ်စီဖြစ်လာရှိတဲ့အခုလိုကမှမသိဘူးပေါ့နော်အဲ့ဒီဘက်မှာဆိုလို့ရှိရင်ကျွန်တော်တို့တွေကဒီ contact tracing တွေအားစတိကျလိုက်ရပါတယ်ဒါနဲ့အခက်အခဲရှိပါတယ်အခုဆိုလို့ရှိရင်တကယ်မှသတင်းစာနေပြီးတော့ဒီ10ရက်6လနေစပြီးတော့ဒီလေရင်ဒီခိုင်ပြင်းကိုသွားတဲ့လေရင် CT တွေ9800ကို announce လုပ်တယ်ဒါမှမဟုတ်ညံ့ပြီး privacy ကိုချိုးဖောက်တယ်လို့ဟိုတချို့တွေကမြင်နေတယ်လို့ကြောက်တာကူးဆက်ဖို့ကူးဆက်မှုမှာကာကွယ်နိုင်ဖို့တမင်းရမျိုးကိုယ်နိုင်ငံကိုယောဂကူးဆက်ပြန်ပွားမှုတက်နိုင်တဲ့မြေရော်နေစီကိုလုံဆောင်နဲ့လုံဆောင်ချက်တရအနေနဲ့နားလည်ပေးခြင်းပါတယ်အဲ့ဒီပြည်သူတွေဆိုလို့ရှိရင်မိမိရောက်ရှိနေတဲ့သက်ဆိုင်ရာနော်မြို့နယ်ရပ်ကွက်တိုင်းပြည်သားကြီးအစိုးရမှာစတင်အောက်ချဲအောင်ဆက်လိုက်အကြောင်းပြုထနာမှုပြီးတော့ကျမတို့သူတွေရဲ့အခြေအနေသူတို့ရောက်ရှိတဲ့ရပ်ပေါ်မှုပြီးတော့လည်းဆိုတော့ဒီမှာတော့လုံဆောင်ချက်တွေကိုသူတို့ချမှတ်ပေးနေမှာဖြစ်ပါတယ်ကျမတို့ရဲ့ဒီ quarantine ကိစ္စရပ်တွေကိုလည်းပြန်လည်သုံးသပ်နေပါတယ်ဒါဟာလည်းပြန်လည်သုံးသပ်နေတယ်ဆိုတာကလည်းဒီလက်ရှိเนาะ guideline တွေနောက်ဆုံးပေါ့ guideline တွေရောဂါရဲ့သူရဲ့ကူးစက်နိုင်မှုတွေအပေါ်မှာအများကြီးချင့်ချိန်ပြီးတော့ဒီမှာတော့သုံးဖြတ်တာဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့ကြာလာလေလေဒီယောဂါရဲ့သဘောတဘာဝနဲ့ဆက်ဆက်ပြီးတော့ပိုတိလာလေလေပိုတိလာလေလေကျမတို့အတွက်လုတ်ကန်ရတာ ကျမတို့စတော့ကပို့ပြီးတော့ဟိုလို့ချင်းလာနေတယ်ပဲကျမတို့နောက်ပိုင်းမှာဆိုလို့ချင်း quarantine ကိုဟိုရှင်းချဖို့စိတ်ဆက်ရက်တွေကိုလည်းဒါလည်းဆွေးနွေးနေပါတယ်ဒါဟောအမို့ site မှာလည်းဒါလည်းစဉ်းစားနေတယ်ဆိုရင်ပေါ်ပြတာလို့ဒါအပြင်ကျမတို့တွေစစ်တွေမှာဆိုလို့ချင်းလူနာတွေများတယ်စစ်တွေစေရုံကိုအရင်ကတရားလက်ခံနိုင်တဲ့အဆင့်ရတယ်ဒီရလက္ခဏာအောင်လေးရှင်းရှင်းနေတယ်ပြီးတော့ရှင်ကျမတို့သူနာပြည့်နယ်သားပတ်တင်တဲ့ကြောင့်စေယုံရှင်းတဲ့ယာယီလောက်ထားတယ်နောက်ထပ်ကျမတို့တိုင်းစေယုံလည်းဒီနာထားဖို့အတွက်လောက်ထားတယ်လိုအပ်လို့ရှင်ကျမတို့စစ်တွေ့တက်လုပ်မယ်ဒီအဖြစ်ကိုကျမတို့ဟာလိုအပ်လို့ရှင်လူနာတွေကို mobilize လုပ်ဖို့ကိစ္စတွေပါကျမတို့ဒါတွေပါစဉ်းစားနေပါတယ်ဒါဖြစ်လို့လည်းဆိုလို့ရှင်ဒီစစ်တွေမှာရှိတဲ့ဒီကျမတို့ဝန်ထမ်းတွေကိုလည်းဝန်မပြည့်သေးခြင်းမို့ကျမတို့အစစရကျမတို့ဘက်ဆောင်တောက်ဆောင်စဉ်းစားနေပါတယ်အခုဆိုကျမတို့ဝန်ထမ်းတွေသုံးသိကျော်အော်ဒါဒီရခိုင်မှာဆိုလို့ရှိရင်ဟို positive ဖြစ်သွားတာမျိုးတွေရှိပါတယ်ဒါဆိုရင်တို့ရဲ့လောအားတွေအများကြီးဆုံးရှုံးပါတယ်တို့ quarantine တို့ isolation time နဲ့တို့ contact တွေ positive ပေါ့နော်ရှိမရှိစစ်ဆေးမယ်ရှိလို့ရှိရင် isolation time နဲ့ဒီလိုမျိုးတွေရဆိုနောက်မှာကျမတို့ရဲ့ဒီတကယ်ကိုရှေ့တန်းတိုက်စစ်မှုတွေကျမအားကိုရတဲ့ဒီကျမရေဝန်ထမ်းတချို့ဟာဒီမျိုးဟိုပိုးကူးစက်ချင်းခံရတာရှိရတဲ့ကြောင့်နောက်ကနေကျမတို့က backup plan နဲ့နောက်ဆက်ကျမရေဝန်ထမ်းတွေကိုထပ်ထပ်ပြီးတော့လိုအပ်တဲ့တပ်ပေါင်းစုံအားနေပြီးတော့သက်ဆိုင်ရွှန့်ကျင်ပြည်ရချစ်ပြီးပါဝင်တာဆင်လွတ်နေပါတယ်ဆိုတော့ဒီဟာအပြင်ဒီသက်ကောင်းတဲ့နည်းလမ်းတွေကိုလည်းကျမတို့စဉ်းစားနေပါတယ
်ဟို
လိုအပ်တဲ့ဒီဆိုင်တွေနောက်ပိုင်းကျမတို့တွေခုနပြောသလို mobile ပေါ့နော်စေယုံဝင်ဘူးကိစ္စတွေကအဆပေါ့နော်အကုန်လုံးကျမတို့ဒီသက်ဆိုင်ရပေါ့နော်ဘိုးဆက်ချင်းချုပ်ကာကွယ်ကူစားရေးကော်မတီရဲ့လမ်းညွှန်ချက်နဲ့ကျမတို့အမိုက်တအားသာဝန်ကြီးဌာနပြောင်းစုဝင်ကြီးရဲ့ဥဆောင်မှုနဲ့သက်ဆိုင်ရာဒေသကြီးအစိုးရဖွဲ့တွေသက်ဆိုင်ဝန်ကြီးဌာနတွေပူးပေါင်းပြီးတော့ဒါကိုယ်နိုင်ငံအတွက်အကောင်းဆုံးဖြစ်မဲ့အစီအစဉ်ကိုပေါ်ဆောင်နေရတယ်။
ဟုတ်ကဲ့ဆိုတော့ခုနဆရာမပြောတဲ့ဒီဝင်ကြီးကဒီရန်ကုန်လေနဲ့ရောက်လာတာလူ9000လောက်ရှိတယ်လို့ပြောထားပါတယ်။ဆိုတော့အဲ့ထက်ကဘယ်နှယောက်လောက်ကဆက်သက်ပြီးသွားလဲမဆက်သက်သေးတာဘယ်လောက်လောက်ကျန်ပါလိမ့်လဲဆရာမ
။ဟုတ်ကဲ့ဆရာဝန်ကြီးမြန်မာရေနဲ့ပြောထားတာ9000ပြောတကယ်ကြရင်တော့9800ကဒါပထမဆုံးအကျဉ်းချင်းပါပဲဒီထက်မကများပါတယ်များပါတ
ယ်ဟုတ်ကဲ့
ဒါဟာအစမြတ်ပြဆိုလို့ရှိရင်အရင်ဆုံးဟိုဒီအဲ့လိုပေါ့နော်ဒီဆက်ရဲ့နောက်ပိုင်းရှိတဲ့ဇလောဆဲဟာတွေအရင်ထုတ်ပြန်တာရှိပါနောက်ထပ်သူ့ရဲ့ contact တွေပါကြီးကျမတို့မှာဆေးရည်တိုင်းရှိပါတယ်အခုလက်ရှိမှာတော့စိတ်ဆုစေတနာဦးစီးဌာနမှာတာဝန်ပေါ့နော်တာဝန်ယူနေတဲ့ call center မှာ2019 call center တာဝန်ယူနေတဲ့စိတ်ဆုစေတနာဦးစီးဌာနဆရာဝန်တွေကနေပြီးတော့တယောက်ကိုအယောက်30ကိုခွဲပြီးတော့ဒီလို contact လုပ်တဲ့စိတ်ချရရတွေကိုပေါင်းရနေပါတယ်လက်ရှိမှာတော့ဒီဟာလောက်ဆောင်နေကြဖြစ်ပါလေမဟု
တ်
ပါဘူးဘလောက်ထိ contact ရနေပြီလဲဆိုတော့တိကျတော့ကျမအနေနဲ့မသိပါဘူးတို့တော့ဟိုတော်တော်များများတော့တို့အသိစိတ်နဲ့တို့ quarantine ဝင်နေတဲ့စစ်ဆေးပြီးသွားပြီစစ်ဆေးခံတဲ့လက်ရှိဖြစ်လို့ဟုံးမိုင်းနေကြတဲ့ဓာတ်မျိုးတွေလည်းရှိပါတယ်ဆိုတော့တချို့လူတွေမှာကျတော့အဆက်ခဲရှိတာမျိုးတွေရှိပါတယ်မှာပေးထားတဲ့ဖုန်းနံပါတ်ကတက်မြင်တာတို့တက်ပြထားတာတို့ဓာတ်မျိုးတွေမလုံးသိမှာဘူးဘာဖြစ်လို့လဲဆိုတော့ချုပ်ကြတနာဆိုတာကရှောင်ရဲရင်ပို့ပြီးတော့ဆိုးလာပါတယ်ချုပ်ကြတနာရဲ့အမရှောင်လည်းပဲတွေ့တဲ့ရင်ဆိုင်မှာဒီပြဿနာရဲ့အဲနောက်ဘာကြံကရော့သွားမှာဖြစ်ပါလေ။ဒီနေ့ကိုစစ်ဆေးလိုက်လို့မရှိဘူး။မရှိရင်ဘယ်တော့ပြဆက်ရရမလဲ။ဒီလိုမျိုးတန်တရားကြီးနဲ့အဲ့လိုနေနေမဲ့အစား။နောက်အဲ့လိုကိုမိသားစုကိုကိုဟာအာရောဒုက္ခပေးသူ၊ရောဂါပေးသူမဖြစ်ဖို့အတွက်ကဒီလိုလူတွေကအသိစိတ်တက်ရှိရှိနဲ့ဟိုမော်နော်အသိစိတ်တက်ရှိနဲ့ contact လုပ်မယ်လိုရရင် quality ဝင်မှာပေါ့နော်။အခုကတော့သူတို့စစ်ဆေးပြီးတဲ့အခါကျအများဆုံးကတော့ home quarantine ပေးတာများပါပဲ။နောက်စစ်ဆေးတဲ့အခါမှာလည်းဒါဟာနည်းနည်းပဲဆိုရင်နှာခေါင်းတို့ပဲအာခေါင်းတို့ပဲနမူနာယူရကိစ္စမှာတချို့တွေကပုံကြီးချဲ့ပြီးတော့စိတ်ဆိုးရတဲ့ပုံစံ၊စိတ်နာကျင်တဲ့ပုံစံပြောတာတွေလည်းမလုပ်ကြပါနဲ့။ဒါဟာဆိုလို့ရှိရင်ပါမန်စစ်ဆေးမှုတစ်ခုဖြစ်ပါတယ်။နည်းနည်းလေးပြောရမယ်ဆိုလို့ရှိရင်စိတ်အင်ဒေးစစ်ဆိုးစီကြာမဟုတ်ပါဘူး။စိုးရိမ်စရာမလိုပါဘူ
း။
စိတ်နာကျင်ခြင်းမရှိပါဘူး။
စစ်ဆေးရတဲ့ကိစ္စမဟုတ်ဘူး။စစ်ဆေး
ချင်ပါတယ်နော်
။ဟုတ်ကဲ့ပါဘူး။ဟုတ်
ကဲ့ဟုတ်ကဲ့ဟု
တ်ကဲ့။ဆရာမလက်ရှိကအခုဆက်ကျန်တဲ့နှုန်းကအခုကတကယ်တက်နေနေတာပေါ့နော်ဆိုတော့ဒီနှုန်းကိုထိန်းချုပ်ဖို့အတွက်ကအဓိကအရေးအကြီးဆုံးအချက်ကဘာပါလဲဆရာမ
။ဟုတ်တယ်အခုလက်ရှိမှာဆိုလို့ကျွန်တော်ကဒီ epidemic curve လို့ပြောတယ်ကျွန်တော်ရဲ့ကုသရောဂါမှာဆိုရောဂါတစ်ခုဖြစ်လာပြီဆိုလို့ရှိရင်အရှိဟုံနဲ့တက်နေတုန်းမှာပဲဘာဖြစ်လို့လဲသူက two incubation period အတွင်းမှာရှိနေတဲ့အခါမှာဆိုလို့ရှိရင်သူကတက်နေတုန်းမှာပဲအခုတက်တဲ့အချိန်ကနေပြီးတော့တစ်ချိန်မှာဆိုလို့ရှိရင်ကျွန်တော်တို့တက်သွားမယ်တက်သွားတာဒီချိန်မှာကြမယ်ပေါ့သူတော့အလကားနေရင်လည်းတန့်ပြီးတော့အလကားနေရင်ကြမှာမဟုတ်ပါဘူးကျွန်တော်တို့ intervention တွေဝင်ရပါတယ်ခုပြောတဲ့ယောဂကာကွယ်ရေးနည်းလမ်းတွေအဲ့ဒီမှာဒီလိုမျိုးတန့်နေတဲ့ဆင်းရဲနေပြီးတော့အများဆုံးတန့်သွားဖို့တန့်တဲ့ဆင်းရဲနေအများဆုံးကြနိုင်မှုဆိုတာကနံပါတ်1အရေးကြီးဆုံးကတော့ကြည်သူလူထုပါပဲကြည်သူလူထုအနေနဲ့ဒီကျမိုင်းအားသာဝန်ကြီးဌာနကလမ်းညွှန်ချက်တွေကြီးကြလိုက်နိုင်မယ်ဆိုလို့ရှိရင်တော့ဒါဟာမကြာမသေးအချိန်တွင်းမှာထိန်းချုပ်နိုင်ပါလိမ့်မယ်ဒါဟာပါလဲဆိုရင်ကျမတို့အများအားဖြင့်ပြောနေကြသလားရှိပါတယ်ဒီနှာခေါင်းနဲ့နော် 你那帮子都是那靠那不是个欧点嘛，再来帮忙帮忙分数，再吧，再都是咱家的苦地都体验吧嘞，那那么你那谁吧，那个。那个上岗的时间，人家时间都没睡吧，没养来都钱给我走嘛，但是看看吧，他们等完了，陆陆在这里嘛，光顾吧呗，我走路嘞，我说今晚表他比比，但那人家老奶奶是都行，他们在那，你也该弄啊，是都行，一生在那就七百米路，这还嘛说一生在那就到七十万也该弄行，表姐那个累要嘛都要，俺要嘛累要嘛是都行，要到来看哪，我家人来补习你奶奶，那所以这边呢，容易都会说。东西你来拿，缺点多交么？抓住了一下子，缺点有哪公司来嘛嘞？大家伙留住了嘛，抓紧下去。为什么过安利也辛苦，我们就那不？那么联系干了，这样那边要超费花吧？那咱不用说了，我们家都没交，交没留，原先你交了超费吧？那没交吧？那咱妈妈的妈说呢？睡觉，连上超费花比较那个，超费花就抢走拿几多钱过，咱也没公司找，找咋样嘞？再冒点个钱好不？你理解不？喏，多少？你理解那点没呀吧不？啊，对了嘞。啥也弄啊，理解那一样的，苦家了，就看起来苦了我，什么的事业红，比起来把感情拿来点，今天还蛮多的钱，看起来比较也是，这个我事业红了，滴滴加加来拿不，六八的，不六七的嘛，啊，我们叫这个 A 来啦，检查的小多了，我们那娃娃，我们去那里抓不，留在这看也看了，就是出来吧，我他也去玩的，他那么爱吃吧，那么吵架里面到了，明明嘛，家的，抢走的，毛病的。像如果那样咱们要，然后就看也出家就吃饭，咱有点事的是流行。你看说，这个那这边这个嘛，比如讲那些话嘞，都要表达哇，是谁哇，是谁比较好些咯？明明嘛有了好些没事，第一顾大娃，明明没事那生意也了不？然后嘞，年纪的而且吃饭嘞，然后你们吃钱吃饭嘞，怎么混吃饭咯？你看那过了年了，过六二的是流行，都。不是，急急就就那，那不光行业比较吧，然后明明就这个，那么五家比吧，明明嘛，明明米大叔，明明大王姐，明明单独比大伯呢，有第二话是流行，有第二大王姐嘛，比都比大，比都比大，第二姐大王姐嘛，去摆摊也去摆。
OK 了，那所以古老比大，第一送包里向，我们到阿塞比楼里头，我想把新家的天嘛，就拿来一下吧。所以来去老家不变成古生变孬我。哎，前刚那保温间了嘛，先把你那听说那面说的，前天看门他这女的洗白了不呢？
原先个看门面说那不得了哦，哦，俺家说怎么说你那叫了人呢？吃饱了，反正第一天那叫，管他的抢人了是不？怎么说这个叫那好多人，那那把老头怎么说放弃不留啊？那那把老放弃不留，这些这几千在在嘛，那都也站弄了嘛，在弄啊，在美容那些红的，咱们的站了啦，都也是弄的呀，那那里。哦，皮皮给你去拿的啦，我听说他老人嘛，退休奶奶是来了，那就叫我去办嘞。他们买什么对对下下，什么叫奶奶了，一路路路的，就给我把我比较商业的是不行，他说也过来你给上班嘞，不帮商业没，人家没去干的来比下来干没。这个没有办法，男人的话呢，比较过也没兴趣的啊呢 ，limited resources 呢，过也 available。比比的，就毛有的。啊，可能工商业比你的，就差那年啊，弄的啊，他讲不知道，那就包税给税，就毛的税，现在可以下来的多。所以嘛，现在说公家税的税的，都在那，你这样我们都拿丢的，包下去修来看嘛，东边的比第一的这些税的，比这样怎样来看嘛，不都嘛，哪块要改税嘛，各大不要来税，不来税嘛，所以就毛了。那谁有嘛 ？Average hospital stable， 那对你们都那个的起步的，加点钱，那才超越钱，那才超越出来三家，连人都那么好帮。第那起码是不是？你要上哈，这个把老马去里了，那上哪单交的哟？是真没当交过，是真关心你了。对周末去里的有个去包的，包了家的有个，包包我可能也嘛的。对周末没里的，是不是没留？过夜那你的，你进来家里嘛的，早上。对，周末的这里啦，我最想嘛去巴嘞，我跟阿东嘞，印尼这边印尼也特别新的，就阿美国那布拉迪罗就比较有啥不，最最新的农民啊这里，这个可能当地要炒当地这里的是吧，最想去巴嘞，暴露了没有啊？我然后就人家要么就就阿罗，毕竟嘞，这边有些的 weekly 那报也是流行嘛，就阿罗，其他啊像那样哈，那阿美国以前那个印度的啊，你看都。毕竟，你看，现在从七八的是吧，叫他了来七八的，然后在周末里了，年尾的是第七八的，他叫我们报三家吧，那你妈这边，可怕这边有点累了吧？啊，过来人，过来人哈，是不是？他什么都，都是把这样的都要去点钱，这样的都要报那天边去，快加十三斤。像那边哦，面孔都行啊，就以前我们吃点那吧，年年年年的，起码都爱烧水，起码都也阿里的多老的了，怎样要买水？啊，怎样起码都阿里的，够多老的了，起码都你在管我，然后最差我就是啊，三三的。 ไส้ขาดเลยตัวเชื่อจมารู้ที่เอาไม่จำเป็นไปซื้อเองมาแต่ในยาสูบเราเชื่อมาเลยนะฮะที่ตัวเราได้อาบอกย้ายหมดดีเลยส่วนจำเป็นเชื่อมาโอเคส่วนเลสี่ชิ้นนี้บอกมาเหรอจมารู้ลองที่จะลาคุ้มเสพหมุนเอาย้านี่เนียนเนี่ยบอกมาเหรอดูรูนี่เนี่ยเราที่ซื้อเองจมารู้โอเคเลสี่ชิ้นนี้บอกมาเหรอจมารู้ลองที่จะลาคุ้มเสพหมุนเอาย้านี่เนียนเนี่ยบอกมาเหรอดูรูนี่เนี่ยเราที่ซื้อเองจมารู้โอเคเลสี่ชิ้นนี้บอกมาเหรอจมารู้ลองที่ ဖြစ်နေလေတော်တော်ကြိုးကြကြိုးကြပါလာပြီပါလာပြီဆိုတာဒါပေါ်လို့မရဘူးသူတို့ဘယ်ရောက်ကူဆက်မှန်းဆိုတော့ဆိုင်လို့မရတဲ့အခြေအနေဖြစ်နေပါတယ်ဒီဟာဆိုလို့ရှိရင်ဒါတကယ်ကိုအလန်းပန်းဖြစ်ပါတယ်ဒါကူးဆက်ရမယ်ဆိုရင်မှဖြစ်ပါတယ်ဆိုင်ဒီတို့တွေကပြောတယ်ဒီယောဂဟာကူးဆက်မှုဒါများတာပါကူးဆက်မှုဒါဟိုများများဆက်ဆက်ကူးဆက်တဲ့အတွက် infection ကူးဆက်မှုများတယ်ဒါပေမဲ့မစိုးလိုက်အောင်ပေါ့နော်စိုးတူအောင်ပေါ့တဲ့ဆိုစိုးညာမလိုပါဘူးဆိုပြီးတချို့တွေရဲ့ဒီအယူဆပုံသက်တွေဝဲနေတာရှိပါတယ်အဲ့လိုကိုစစ်ချင်တာဖြစ်ဒီလူလူကြားထဲမှာစိုးညာမလိုဘူးဆိုတဲ့အကြောင်းလို့ရှိရင် soft security လို့ခေါ်လဲကိုယ်စီမှာတကယ်ပြောမယ်ဆိုဒါတို့ယောဂကူးဆက်ပေါ့ကူးဆက်နေအောင်မှာဘာမှအစိတ်ဆိုးဆိုးဖြစ်မှာမဟုတ်ပါဘူးတာမန်တခွေးလောက်ပဲဖြစ်ပြီးတော့နော်ပြောက်သွားမှာပါဒီလိုမျိုးကြားရတာလုံးဝမှားပါတယ်ဒါကြောင့်မို့ခုလက်ရှိအချိန်မှာကြောက်အောင်မလားဆိုရင်ကြောက်ပါမယ်ကြောက်မှသာလှုပ်ဆောင်သေးလှုပ်ဆောင်တတ်တဲ့ယောဂကောက်ွယ်နည်းလမ်းကိုလှုပ်ဆောင်မှာဖြစ်ပါတယ်သို့တော့တရားလုံးကြောက်နေုံနဲ့လည်းဒီယောဂကိုကောက်ွယ်နိုင်မှာမဟုတ်ပါဘူးကြောက်တာနဲ့နောက်ဘက်မှာဆိုလို့ရှိရင်အသိစိတ်နဲ့ရှိရှိနဲ့မိမိကြောက်မှုမိမိခြေပုံဖို့အထူးလိုအပ်ပါတယ
်ကျွန်တော်အချိန်ပေးပြီးတော့ရှင်းပြပြောပြတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးမီဒီယာတွေကပြည်သူလူထုကိုအကောင်းဆုံး information ပေးပြီးဒီလိုဖေးချင်အောင်ပြည်သူလူထုကဒီကိုမလိုရမယ်ဆိုတော့ပြည်ပြီးတော့ကျမတို့ဒီရောဂါဆိုရင်ကာကွယ်နိုင်နေတဲ့အခါမှာပို့ပြီးတော့အားကောင်းလာပြီဆိုလို့ရှိရင်ဒါကျမတို့ဒီစမိုင်းလာစားဝန်ကြီးဌာနကအာဘောနတ်ဆိုင်တဲ့သူတွေအကုန်လုံးကျမတို့ကိုယ်တိုင်အကုန်လုံးဝမ်းမြောက်ဝမ်းသာရှိနေမှာပါပြည်သူလူထုပူးပေါင်းပါဝင်ဆောင်ရွက်ပေးဖို့အတွက်ညှိနှိုင်း
ကျမ၏နာဂဇဝဉ္ကြီးဌာနတရင်ထုတ်ပြန်ရေးအဖွဲ့ဝင်ဘူကူးဆက်ရောဂါတက်ချေရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ရင်ကြီးနဲ့ဆက်သွယ်မိန့်မြန်းခဲ့တာပါဒီဆက်သွယ်မိန့်မြန်းချက်ကိုမြန်မာစံတော်ချိန်တနင်္လာည9နာရီမိဘကလုခဲ့တာကြောင့်ဒီထဲမှာပါတဲ့ကိန်းဂဏန်းအချက်လက်တွေဟာအဒီအချိန်ကရှိထားတဲ့အချက်လက်တွေဖြစ်တယ်ဆိုတာကိုအသိပေးလိုပါတယ်အတန်နဲ့ကြောင်းမြင့်ချိန်သတ်မှတ်ချက်အရဆက်သွယ်မိန့်မြန်းချက်အနှစ်ချုပ်ကိုပဲထုတ်လွှင့်ခဲ့တာပါအပြည့်အစုံကို VO ရဲ့ internet ဆောင်မြက်နာ burmese.voanews.com နဲ့ Facebook VOA Burmese News တို့မှာနှာစင်နိုင်ပါတယ်မင်္ဂလာညပါဘေးရီယာဝေကွာပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
ရှင်များရှင်အင်္ဂါနေ့ညပိုင်းအတွက်ပတ်စင်ကဏ္ဍတွေကိုနောက်ဆင်လို့ပြီးမှာတော့အခုဆက်လက်ပြီးတင်ပြချင်းချုပ်ကိုပြောပြပေးပါမယ်ရှင်ကမ္ဘာတစ်လွှာကိုဗစ် -19 ကူးစက်မှုတွေဆက်လက်ဖြစ်ပွားနေတာမှာနိုင်ငံတွေအနေနဲ့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ကျင်နေဆိုရင်ယောဂါကာကွယ်ထိန်းချုပ်ရေးကိုအရင်လှုပ်ဆောင်ဖို့လိုတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ညွှန်ကြားရေးမှူးချုပ်ဒေါက်တာ Tedros Adhanom Ghebreyesus ကပြောပါတယ်နိုင်ငံတွေအနေနဲ့စီးပွားရေးလုပ်ငန်းတွေပုံမှန်ပြန်ပြီးလည်ပတ်နိုင်ဖို့အတွက်အရင်ဆုံး COVID-19 ယောဂါကိုထိန်းချုပ်ဖို့နဲ့လူတွေရဲ့အသက်တွေကိုကယ်တင်နိုင်ဖို့ဦးစားပေးလှုပ်ဆောင်ရမှာဖြစ်တယ်လို့ဒေါက်တာ Tedros ကတင်းလာနေတော့က WHO ဌာနချုပ်ရှိတဲ့ဂျနီဗာမြို့ဗီဒီယိုကနေတစင်ချင်းပါပြုလုပ်တဲ့အစည်းအဝေးတစ်ခုမှာပြောကြခဲ့ပါတယ်တရားဝင်အလဲပတ်ခီးစဉ်နဲ့မြန်မာနိုင်ငံကိုရောက်ရှိနေတဲ့တရုတ်ကွန်မြူနတီပါတီဗဟိုကော်မတီနိုင်ငံရေးဘီရိုဖွဲ့ဝင်လည်းဖြစ်တရုတ်ကွန်မြူနတီပါတီဗဟိုကော်မတီပြည်ပရေးရာလုပ်ငန်းကော်မရှင်ရုံးဥက္ကဋ္ဌမစ္စတာရိုက်ကြည်ချီဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့နေပြည်တော်မှာဒီကနေ့တွေ့ဆုံပါတယ်နိုင်ငံတကာခီးစဉ်တစ်စိတ်တစ်ပိုင်းအဖြစ်နဲ့မြန်မာနိုင်ငံကိုရောက်ရှိနေတဲ့တရုတ်ထိပ်တန်တန်တမန်ရဲ့အစီအစဉ်အသေးစိတ်ကိုတော့တရားဝင်သတင်းထုတ်ပြန်တာမရှိသေးပါဘူးမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတကြောပြန်ဖြစ်ပေါ်နေတယ်လို့ရေကောက်ပွဲကျင်းပဖို့လပိုင်းတော့တာလူရောတဲ့အချိန်မှာလာရောက်မဲ့ဒီတရုတ်ထိပ်တန်းတန်တမန်ရဲ့ခီးစင်မှာတော့ကပ်ဘေးတံပြန်လည်ထူထောင်ရေးနဲ့ဒေတာရင်းကိစ္စတွေကိုအဓိကအယုံဆိုင်ဆွေးနွေးနိုင်ခြင်းရှိတယ်လို့ကျွမ်းကျင်သူတွေကခန့်မှန်းထားပါတယ်ရန်ကုန်ကက်သလစ်ခရစ်ယာန်ဂိုင်းချုပ်ဆီယာရိုဂျီကာဒီနယ်ချားစ်မောင်ဘိုကနိုဝင်ဘာရွေးကောက်ပွဲမှာနိုင်ငံသားရင်းရဲ့တာဝန်ဖြစ်မပြတ်မကွက်မဲပေးကြဖို့မြန်မာပြည်သူတွေကိုတိုက်တွန်းလိုက်ပါတယ်။ဒီမိုကရေစီစနစ်ဟာအာဏာရှင်တွေထိခိုက်လွယ်သူတွေအတွက်အထောက်အကူပြုစီရဲလို့လည်းစက်တင်ဘာ1ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပြည်ရင်းပဋိပက္ခတွေကြောင့်ထိခိုက်နေရတဲ့မြန်မာငြိမ်းချမ်းရေးအတွက်တခုတည်းသောမျှော်လင့်ချက်ဖြစ်တဲ့ဒီမိုကရေစီစနစ်ရှင်သန်ဖွံ့ဖြိုးနိုင်အောင်မဲပေးကြပါလို့လည်းကြေညာချက်မှာဖော်ပြထားပါရှင်ဒေါ်ရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက် VOE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင် VOE အစီအစဉ်တွေကိုအားပေးနာဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ဒေါ်ရရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျမညံ့ခင်ပါပါ
This program has come to you from the Voice of America, Washington.